Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ29ရက်စနေညချမ်း View Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့် Season 2ကိုတော့ Line to Meter 32နဲ့58တို့ကနေဖတ်ယူနားဆင်နိုင်ပါတယ် View Radio Season 2ကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ဖြည့်စွက်တင်ဆက်ပေးနေပါတယ်ကျွန်မခင်ဗျူထွေးပါဒီည Season 2ကိုတင်ဆက်ပေးပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်ကတင်ပြတဲ့အပြစ်ရရေးအဆိုအစ္စရေးဘက်ကအကြောင်းပြန်လာတယ်လို့ဟာမတ်အဖွဲ့ကပြောပါတယ်ဘာမာအက်ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်တယ်လို့စစ်ကောင်စီကဆွတ်ဆွဲပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုက်ရောက်သတင်းတွေကိုတော့မခင်ဖြူထွင်းနဲ့အတူတင်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေအပြင်သတင်းပေးပို့ချက်နဲ့စနေညအပတ်စဉ်စီစဉ်တွေကိုနောက်ပိုင်းတင်ဆက်ပေးမှာပါမြောက်ပြည်မျိုးကတိုက်ပွဲတွေကြောင့်ယာယီပိတ်ထားတဲ့မဲဆောက်မြဝတီတရာနှစ်တစ်ကိုတော့ဒီကနေ့ပြန်ဖွင့်လိုက်ပါရစေ။ဒီကနေ့မှဒီနေရက်ပြန်တဲ့သူတွေယာနဲ့ချီပြီးတော့ရှိတယ်ဆိုပြီးတော့လည်းမြောက်ပြည်မျိုးကိုပြန်သွားတဲ့သူတချို့ကပြောပါရစေ။မြောက်ပြည်ဘက်ကနောက်ဆုံးအခြေအနေကိုမကြာခင်မှာအပြည့်စုံတင်ပြပေးပါမယ်ရှင်။နောက်စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Freddie မြဘဝင်းတော်သားတွေတင်ဆက်တဲ့ဒုအသံစီစဉ်ဦးတမောက်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအရှတ်နိုင်ငံရေးလေယာစီးပွားသတင်းများဥရုယာတိနဲ့သတင်းတွေကတူတာစတဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့အတူပြောပြပေးပါမယ်ရှင
်သူတို့အဖွဲ့ကတင်ပြထားတဲ့အပြစ်ခတ်ရဆဲရေးဆန်ရအဆိုပြုချက်နဲ့ပတ်သက်လို့အစ္စရေးရဲ့တရားဝင်တုံ့ပြန်မှုကိုဒီကနေ့ဧပြီလ28ရက်နေ့မှာလက်ခံရရှိခဲ့တဲ့အကြောင်းဟာမတ်အဖွဲ့ကပြောကြားလိုက်ပြီးသူတို့ဘက်ကဒီကိစ္စကိုအကြောင်းမပြန်ခင်လှေလာတုံ့တက်မှုတွေလှုံ့ဆော်သွားမယ်လို့ဂါဇာဒေသဆိုင်ရာဟာမတ်အဖွဲ့ဒုတိယအကြီးအကဲကပြောပါတယ်အစ္စရေးနဲ့ဟာမတ်အကြားအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်ဖို့ကြားဝင်ဆောင်ရွက်ပေးနေကြတဲ့အီဂျစ်နဲ့ကာတာနိုင်ငံတို့ကကိုယ်စားလှယ်တွေကတဆင့်အစ္စရေးရဲ့တုံ့ပြန်ချက်ကိုလက်ခံရရှိခဲ့တဲ့အကြောင်းကာတာနိုင်ငံမှာလက်ရှိအခြေစိုက်နေထိုင်နေတဲ့ဟာမတ်ဒုတိယအကြီးအကဲခလီလ်အယ်ဟေယာကပြောပါတယ်ဂါဇာကမ်းမြောက်မှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အကြားစစ်ပွဲတွေဖြစ်နေတာ6လကျော်ကြာလာတဲ့အချိန်ထိတွေ့ဆုံဆွေးနွေးမှုတွေဟာတိုးတက်မှုမရှိဘဲရပ်တန့်နေပါတယ်ဘလို့သဘောတူညီချက်မျိုးပဲဖြစ်ဖြစ်အဲ့ဒီသဘောတူညီချက်မှာအပြည့်ရက်တဲ့အချက်ပါဝင်ရမယ်လို့ဟာမတ်စ်အဖွဲ့ကတောင်းဆိုထားတာဖြစ်ပါတယ်ဟာမတ်စ်တို့အစ္စရေးကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်စဉ်ဖမ်းဆီးသွားတဲ့ဒဇာကနေပြန်လွတ်ပေးတာအပါအဝင်အပြစ်ခတ်ရဆဲရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့အီဂျစ်ကိုယ်စားလှယ်တွေမနေ့တောက်ကြနေကအစ္စရေးနိုင်ငံကိုတွားရောက်ခဲ့ကြပါတယ်ခင်ဗျာ
ရုရှားရဲ့ရေနံကျက်စက်ရုံတွေနဲ့လေယာဉ်ကွင်းတွေကိုဒီမနေ့ဧပြီလ26ရက်နေ့ညတုန်းကဒရုန်းယာဉ်တွေနဲ့ကြီးမားတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါရယ် Krasnodar ဒေသတောင်ပိုင်းမှာရှိတဲ့အရေးပါတဲ့ဒီနည်းပညာနဲ့ဆိုင်တဲ့အဆောက်အုံတွေနဲ့ရေနံကျက်စက်ရုံတွေကိုတိုက်ခိုက်ခဲ့တာလို့ပြောပါရယ် Slavinius on Cuban မြို့မှာရှိတဲ့ရေနံကျက်စက်ရုံမီလောင်ခဲ့တဲ့အကြောင်းရုရှားဆိုရအရာရှိတွေကပြောကြားလာရှိပြီးတော့အဆောက်အဦအနည်းငယ်ပျက်စီးသွားတယ်လို့လည်းရုရှားသတင်းမီဒီယာတွေကဖော်ပြပါဗျ။ယူကရိန်းကပြစ်လိုက်တဲ့အထဲမှာဒီဒရုန်းယာဉ်ပေါင်း60ကျော်ကိုအဲ့ဒီ Krasnodar ဒေသမှာဂျားဖြက်ဖြက်စီးပစ်ချနိုင်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါဗျ။အလားတူပဲဒီရုရှားတွေကလည်းယူကရိန်းနိုင်ငံအတွင်းကလောင်စာစွမ်းအင်နဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားပြီးဒုံးကျည်တွေနဲ့မင်းညာတို့ကတိုက်ခိုက်ခဲ့တယ်လို့ပြောပါဗျ။ရုရှားကဒရုန်းကြီး34ခုနဲ့ပစ်ခတ်ခဲ့တာမှာ22ခုကိုသူတို့ရဲ့လေကြောင်းရကာကွယ်ရေးစနစ်ကကြားပြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလက်တပ်ကပြောပါတယ်။ပုဂ္ဂလိကပိုင် Detect စွမ်းအင်ကုမ္ပဏီကတော့သူတို့ရဲ့ရောင်းစာစက်ယုံ၄ခုထိခိုက်ပျက်စီးသွားတဲ့အပြင်အသက်အန္တရာယ်ထိခိုက်မှုတွေရှိခဲ့တယ်လို့ပြောပေမဲ့လို့အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူးရှင
်။အမေရိကန်ပြည်ထောင်စုအလယ်ပိုင်း Nebraska, Iowa နဲ့ Texas ပြည်နယ်တွေမှာတောက်ကြနေကလေဆင်နှာမောင်းဝင်ရောက်တိုက်ခတ်ခဲ့လို့နေအိမ်အများအပြားပျက်စီးခဲ့ပါတယ်။ပျက်စီးမှုအများဆုံးကတော့လေဆင်နှာမောင်းတစ်ခုမကဝင်ရောက်တိုက်ခတ်ခံရတဲ့ Nebraska ပြည်နယ် Omaha မြို့မှာဖြစ်ပါတယ်။ Omaha မြို့မှာနေအိမ်ယာနဲ့ချီကြီးကြီးမားမားပျက်စီးသွားခဲ့ပြီးပျက်စီးမှုအများဆုံးကမြို့အနောက်ပိုင်းက Elkhorn အရမှာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လေဆင်နှာမောင်းထွက်သွားပြီးတဲ့နောက်ပျက်စီးနေတဲ့နေအိမ်တွေထဲမှာပိတ်မိနေသူတွေကိုမိသားတပ်ဖွဲ့ဝင်တွေကတိုင်တဆင်းတကားခောက်ပြီးတော့ကူညီခဲ့ကြပါတယ်။အခုချိန်ကြီးတော့သေးဆုံးပျောက်ဆုံးသူရှိတယ်လို့မသိရသေးပါဘူး။အဲ့ဒီဒေတာမှာအဓိကလျှက်စစ်တပ်အားဖြန့်ဖြူးပေးနေတဲ့ OPPD လုပ်ငန်းရဲ့အပြောအရာအင်ဂျီ1000လောက်လျှက်စစ်မီပြတ်တောက်နေပါတယ်။အိုမဟာလေဆိပ်နားကိုလည်းလေဆင်နှာမောင်းတစ်ခုတက်ခတ်ခဲ့လို့လေဆိပ်ကိုယာယီပိတ်ခဲ့ရပါတယ်။အိုမဟာမြို့အရှေ့မြောက်ပိုင်းမိုင်30လောက်အကွာမှာရှိတဲ့ Iowa ပြည်နယ်ကမင်တန်းမြို့မှာလည်းလေဆင်နှာမောင်းကြောင့်ဒ ော်တော်လေးပျက်စီးခဲ့ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီကိုအားပေးဖို့အမေရိကန်ပြည်သူကပြတန်းတဲ့ဘာမာအက်ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်တယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်ပြည်တွင်းသတင်းဌာနတစ်ခုနဲ့တည်ထက်မေးမြန်းခန်းတစ်ခုမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇမ်မင်ထွန်းကအခုလိုပြောဆိုသွားတာပါဘာ
မာအက်ရဒီမြန်မာနိုင်ငံကိုဖက်ဆံပေးပြီးဖျက်ဖို့ပေါ့ဗျာအမေရိကန်ဒေါ်လာ120တန်းကူညီထောက်ပံ့တယ်ကူညီထောက်ပံ့တဲ့နေရာမှာလည်းထိုင်းနိုင်ငံဘက်ကနေတဆင့်အိန္ဒိယနိုင်ငံဘက်ကနေတဆင့်ကူညီထောက်ပံ့မယ်ဆိုတဲ့ဟာလည်းတွေ့ပြီးဖြစ်ပါတယ်
အမေရိကန်နိုင်ငံသားအတိုင်းမင်ခံဒက်ရက်ချိုလီနဲ့ 3K3C တိုင်းသား၄ဘွယ်နဲ့တွေ့ဆုံခဲ့ပြီးတော့ဒီ K3C နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင် PDF ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG အဖွဲ့တွေပူးပေါင်းနိုင်ဖို့အတွက်လုပ်ခဲ့တယ်လို့လည်းဗိုလ်ချုပ်ဆော်မင်းထွန်းကဆွဆွဲပြောကြားခဲ့ပါတယ်K3C ဆိုတာကတော့ဒီစစ်တပ်ကိုတိုက်ခိုက်နေတဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ၊ကရင်အမျိုးသားစည်းရုံး KNU ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ဖြစ်ပါတယ်ဒီလေးဘွဲ့နဲ့ပြီးခဲ့တဲ့ match လ28ရက်နေ့ကတွေ့ဆုံခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့အတိုင်းပင်ခံရှိုလီကသူ့ရဲ့ X လူမှုကွန်ရက်မှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာ Federal Democracy စနစ်ပေါ်ဆောင်ရေးအတွက်ရွရွချွန်ချွန်စူးစမ်းဆောင်ရွက်နေကြတဲ့ K3C အဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့လဲအတိုင်းပင်ခံကရေးသားဖော်ပြခဲ့ပါတယ်ရှင်
။ VNM လွတ်တော်ဥက္ကဋ္ဌဟာယာရုကနေနှုတ်ထွက်သွားတယ်လို့လက်ရှိအာဏာရကွန်မြူနစ်ပါတီကကြေညာပါတယ်။စီကံချိုးဖောက်မှုနဲ့အာဏာချက်တွေရှိတာကြောင့်အမျိုးသားလွတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်ဖို့ဖုန်ဒင်ခွေးကတောင်းခံပြီးသူသဘောနဲ့သူနှုတ်ထွက်သွားကြတာလို့ဧပြီလ26ရက်တောက်ချာနေမှာပြုလုပ်တဲ့ကွန်မြူနစ်ပါတီဘိုးကော်မတီစီဝဲအပြီးဘိုးကော်မတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခွေးရဲ့ဥပဒေချိုးဖောက်တဲ့လုပ်ရက်တွေဟာပါတီနိုင်ငံတော်တို့ရဲ့ဂုဏ်သိက္ခာအပြင်သူ့ရဲ့ကိုကျင့်တရားကိုပါထိခိုက်ပျက်စီးစေခဲ့တယ်လို့ပါတီဘိုးကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
now ဆိုရသတင်းတွေကိုကိုစောင့်ဝင်လိုက်နေတူပြောပြပေးခဲ့တာပါရှင်အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်မှာအခုတော့ဒီမြောက်ရီဘက်ကနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါမြောက်ရီမြို့မှာတိုက်ပွဲဖြစ်လို့ယာယီပိတ်ထားခဲ့ရတဲ့မြောက်ရီမဲဆောက်အမှတ်1တံတားကိုတော့ဒီကနေ့ဧပြီလ28ရက်နေ့မှာမြန်မာနိုင်ငံဘက်ကပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်တိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုလာရောက်ခိုးလုံခဲ့တဲ့သူတွေနေရပြန်ဖို့လုပ်နေကြတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မဲအေးမာကထိုင်းနယ်စပ်ကနေသတင်းပေးပို့ထားပါတယ်ရှင
်မြောက်ရီမြို့မှာဧပြီလ23ရက်နေ့ကတည်းကမြန်မာဘက်ကပိတ်ထားတဲ့မဲဆောက်မြောက်ရီချစ်ကြေတရားတစ်ကိုဒီကနေ့ဧပြီလ28ရက်နေ့မှာပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်ဒီကနေ့စနေနေ့မနေ့စေနာရီခွဲလောက်ကစပြီးမြန်မာဘက်ကပြန်ဝင်ခွင့်ပြုလိုက်ခဲ့ပြီးတဲ့နောက်မြောက်ရီမြို့ကိုပြန်သွားသူရာကနန်းနဲ့ရှိနေပါတယ်နေဆက်ဖြတ်တန်းခွင့်အနည်းဆုံး9ရက်လက်မှတ်ရှိထားပေမဲ့9ရက်ကျော်တဲ့အထိထိုင်းဘက်မှာနေထိုင်နေကြသူတွေကိုတော့ထိုင်းဘက်ကိုရက်လွန်ကြေးပေးရတယ်ဆိုပြီးပြန်သွားသူတယောက်ကပြောပြပါတယ်
ဒီမိနစ်မနက်7နာရီလောက်ကမှပြန်ဖွင့်တာအဲတန်ကြီးကတယောက်ကိုဘတ်တရာပေးရတဲ့အမြ3ရက်ကနေ9ရက်အထိဆိုလို့ရှင်တော့ဘတ်200လောက်ပေးရတယ်ပေါ့နော်9ရက်ကနေကျော်သွားရင်တော့ဘတ်900လောက်ရချင်းဒီပေါ်မှာတူပေးရဗမာဘက်ကရောက်သွားရင်တော့ဗမာဘက်ကတော့မပေးရဘူးခင်ဗျာတန်ကြီးဗမာဘက်ကတန်ကြီးမပေးရဘူး
တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ချစ်တီတရားတစ်ကိုမြန်မာဘက်ကပိတ်ထားခဲ့ပေမဲ့ထိုင်းဘက်ကတော့နယ်စပ်ဂိတ်ကိုတောက်လျှောက်ဖွင့်ပေးထားတာဖြစ်ပါတယ်မဲဆောက်ကိုနေချင်းပြန်သွားလာလုံလောက်ကိုင်းနေသူတွေဟာမြန်မာနိုင်ငံဘက်ကိုပြန်သွားပြီးရင်မဲဆောက်ဘက်ပြန်မလာနိုင်မှာစိုးရိမ်တာကြောင့်ပြန်မသွားကြသူတွေလည်းရှိနေတာပ
ါဟိုဘက်ကိုပြန်ပြီးသွားလို့ရှင်ပေါ့နော်ဟိုဘက်ကနေပြီးတော့ဒီမဲဆောက်ဘက်ကိုပြန်ဝင်လာဖို့အတွက်အဆင်မပြေတာကြောင့်မလို့မပြန်ကြတာပါမြန်မာဘက်ကဘာကြောင့်ဒီလိုဖြစ်နေလဲဆိုတော့သူတို့ဘက်ကပြောတာပေါ့နော်ဟိုက9ရက်နဲ့14ရက်အတွက်ထုတ်ပေးတဲ့စာရွက်အသိအကုံသွားလို့ဒီစာတင်ပြတ်တော့သွားတဲ့အတွက်လို့ဆိုပြီးတော့ပိတ်ထားတာအဲ့လိုကြောင်းပြပြီးတော့ပိတ်ထား
တာ။မြောက်ရီမြို့မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းစစ်တပ်နဲ့ KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့မြောက်ရီမြို့ကထောင်ထဲချပြီးစစ်ဘေးလွတ်အောင်မြောက်ရီမဲဆောက်ဂရားတစ်ကနေထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုသွားရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။
မြဝရီကတိုက်ပွဲတွေကြောင့်ယာယီပိတ်ထားတဲ့မဲဆောက်မြဝရီဒီချစ်ချည်ရေးအမှတ်တက်တရာဒီကနေ့ပဲပြန်ပြီးတော့ဖွင့်တဲ့အကြောင်းကိုမအေးမာကသတင်းပေးပို့ခဲ့တာပါအခုကဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးမှာပဲအရင်ဆုံးဒုအတန်စစ်စင်ကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအရွယ်ရောက်တဲ့အမျိုးသားအမျိုးသမီးတွေစစ်မှုထမ်းရမယ့်ပြည်သူစစ်မှုထမ်းဥပဒေကြောင့်ဘဝအခြေအနေပြောင်းလဲကုန်တဲ့လူငယ်တချို့ရဲ့အခြေအနေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအတန်စစ်စင်မှာတင်ဆက်ထားပါတယ်ရှင်
ဆိုင်တော့တုံးနေပုံမှန်မဖြစ်သွားတော့ပေါ့စေမှုထမ်းရတော့မှဆိုတော့ပ ီပန်းနိုင်ငံနဲ့မဟုတ်ဘဲနဲ့စစ်တမ်းနဲ့ကိုပြည်သူကြီးချင်းကိုကိုပြည်တွင်ဟာလူသားချင်းကိုပြန်တတ်နေရသူဘာလို့ဝဆင်းမှုထန်ကမှာတော့
ပြည်သူဒုက္ခရတဲ့အချိန်မှာဘာတစ်ခုမှလာမထောက်ပဲ့တဲ့ပြင်စစ်ကောင်စီပီပီအာဏာပီပီပေါ့ဒီထန်တာတော့အဲ့လိုဝမ်းနေတော့လေ
ဆရာနာတင်လိုက်ခဲကပြည်သူများစွာရဲ့အနာဂတ်တွေပြတ်သုံးသွားခဲ့ပြီးသားဖြစ်ပေမဲ့စစ်ကောင်စီကအခုအသစ်ထက်မှန်ကျင်ညာလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလူငယ်တွေအတွက်ထတ်တိုးအကြောက်တရားတွေစိုးရိမ်မှုတွေဖြစ်စေပါတယ်စစ်တင်တန်းတက်ရမှာကိုစိုးရိမ်ကြောက်လန့်မှုတွေကြောင့်လူငယ်အများအပြားဟာထိုင်းနိုင်ငံကိုထွက်ပြေးတင်းရှောင်ကြပါတယ်ဒါပေမဲ့တဖက်နိုင်ငံကိုရောက်တဲ့အခါမှာလည်းအလောက်ကန်ရှားပါမှုတွေလောအားကောင်းပုံဖြတ်ခံရမှုတွေစတဲ့စိန်ခေါ်မှုအခက်ခဲသစ်တွေကိုကျင်းဆိုင်နေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကတော့စစ်မှုထမ်းဥပဒေအကြောင်းဒုတိယသတင်းဆောင်းပါးဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်တွင်းမှာလည်းရခိုင်ပြည်နယ်အတွင်းကစစ်မှုထမ်းဥပဒေအကြောင်းသတင်းဆောင်းပါးထုတ်လွှင့်ထားပါရစေ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ကျွန်တော်လည်းမသိချောင်ချင်ဘူးညာအာကိုအိမ်ကိုရာမဆုံးရဘူးဟိုနေလို့ထိုင်လို့လည်းဒီအဆင်မပြေဘူးဖြစ်နေကိုအကိုတွေတက်ရတယ်သူတို့တော့ဟိုအကောင်းဆုံးပြတ်မှတ်ဖြစ်နေတာပေါ့စာကစားတော့ညာဘက်ဆိုတဲ့ဟိုကောင်းကောင်းအိမ်လို့မပြောဘူးအဲ့ရနိုးလာတယ်အတွေ့ရအဲ့ဒီလိုအရောက်လာလူလည်းတော်တော်မွန်ချက်လာဗျာ
လွန်ခဲ့တဲ့လအနေငယ်လောက်ကအခြေအနေဟာကိုအောင်မြင့်မြတ်အတွက်အိမ်မဆိုးတစ်ခုဖြစ်ခဲ့ပါတယ်ဒါရီကအခုနှစ်ဖေဖော်ဝါရီလမှာအာနာသိန်းစစ်ကောင်စီကကာလရှည်ကြအတီးပြုကျင့်သုံးခြင်းမရှိခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြန်လည်ကျင့်သုံးဖို့ကြေညာလိုက်တာကစတင်တာပါဒီဥပဒေကတန်းနဲ့ချီတဲ့ပြည်သူတွေကိုလူလူကိုဘက်ပေါင်းဆောင်ကဖိနှိပ်နေတဲ့စစ်တပ်ထဲဝင်ဖို့အတင်းအဓမ္မဖိအားပေးလာပါတယ်ကိုအောင်မြင့်မြတ်ကအသက်26နှစ်အရွယ်ဖြစ်ပြီးစစ်မှုထမ်းမှုအကျုံးဝင်တဲ့အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားအားလုံးနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးအားလုံးအနည်းဆုံး2နှစ်ကြာစစ်မှုထမ်းရမယ်ဆိုတဲ့အသက်အပိုင်းခြားထဲမှာပါဝင်နေပါတယ်ဒီစစ်မှုထမ်းဥပဒေမထွက်လာခင်ကကိုအောင်မြင့်မြတ်ကလားကစားကုမ္ပဏီဝန်ထမ်းတစ်ယောက်ဖြစ်ပြီးမွန်ပြည်နယ်မော်လမြိုင်မြို့မှာသူရဲ့မိသားစုနဲ့အတူနေထိုင်ပါတယ်။ဒါပေမဲ့ဥပဒေထွက်လာချိန်မှာတော့စစ်မှုထမ်းဖို့လူစတင်စုဆောင်မယ်ဆိုတဲ့သတင်းတွေနဲ့အတူစည်ရင်းနေစကောက်ချိန်မှာသူ့နေရက်ကိုစွန့်ခွာခဲ့ပြီးထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့ကိုသူထွက်လာခဲ့ပါတော့တယ
်။တော်တော်လေးအတူအဖြစ်ခဲ့တယ်။ဘာလို့လဲဆိုတော့တောက်တက်တာရှိတဲ့နေရာလေ။ဟိုဝိုင်းစီဝိုင်းတစ်ခုလည်းထားခဲ့ရတယ်။ပုံမှန်ဝင်ဝင်ရှိတဲ့ဟိုကုမ္ပဏီအလုပ်ကိုလည်းဆွလို့ရတာပေါ့ပြီးတော့နောက်ဆုံးနေဆက်ထွက်ခဲ့ရတာပေါ့
အခုတော့ကိုအောင်မြင့်မြတ်တယောက်ထိုင်းမြန်မာနေဆက်မှာပုံမှန်ဝင်ငွေရဖို့အလုပ်တစ်ခုလုပ်နိုင်ဖို့အတွက်ရုန်းကန်နေရပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေရလုံခြုံမှုမရှိလို့ရွှေ့ပြောင်းလာတဲ့မြန်မာရွှေ့ပြောင်းတွေထောင်ထဲချီရှိနေတဲ့ဒီနေရာမှာအလုံးအတွက်လုံလောက်တဲ့အလုပ်ကန်ခွင်လန်းမရှိနေပါဘူးပြည်သူစစ်မှုထမ်းဥပဒေကိုပြီးခဲ့တဲ့2010ခုနှစ်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကအတည်ပြုခဲ့တာဖြစ်ပြီးအဲ့ဒီနောက်ပိုင်းအစိုးရအဆက်ဆက်ကျင့်သုံးတာမရှိခဲ့ပါဘူး။ဒါပေမဲ့ဒီအခြေအနေဟာအခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြန်လည်ကျင့်သုံးဖို့ကြေညာလိုက်တဲ့အခါမှာတော့ပြောင်းလဲသွားခဲ့ပါတယ်။စစ်မှုထမ်းရမယ်ဆိုတဲ့သတင်းတွေကြားလိုက်ချိန်မှာအသက်22နှစ်အရွယ်ကိုအားကားတယောက်အံ့အားသင့်တုန်လှုပ်သွားခဲ့ပါတယ်
။ဆိုက်တော့ဒုံးကနေပုံစံမျိုးဖြစ်သွားတော့ပေါ့စစ်မှုထမ်းရတော့မဆိုတော့ပြည်ပနိုင်ငံနဲ့မဟုတ်ဘဲနဲ့စစ်တမ်းနေကကိုပြည်သူကြီးချင်းကိုကိုပြည်တွင်ဟာလူသားချင်းကိုပြန်တတ်နေရသူဘာလို့စစ်မှုထမ်းကမှာတော့ကျောကြတော့ဟိုဘက်လည်းဒီဟိုဒီတော်တဲ့ပချံဝင်လာမှဆိုရင်လဲအဲ့အဲ့မှာကျင်တဲ့လူတွေအကုန်လုံးကဒုက္ခရောက်မှာပြီးကိုလည်းအိမ်ပြန်လို့မရဘူးနားလေတယ်လေဟိုဘက်ဒီဘက်ချင်စကားစားဘက်ချင်ဝင်မဲ့တဲ့လို့လေအဲလူတွေဟိုဘက်ချင်တော်တဲ့ဟာဒုက္ခရောက်ပြန်ကောအဲ့လိုမျိုးမလို့ဘယ်ဟာမှ ကြားတဲ့အဲ့လိုဖြစ်နေ
ဒါကအာနာသိမ့်မှုပြီးတဲ့နောက်ကိုအားကအတွက်ဒုတိယအကြိမ်မြောက်နိုင်ငံကထွက်ခွာရခြင်းမှာ2022ခုနှစ်တုန်းကပထမအကြိမ်ထိုင်းနိုင်ငံမှာအလုပ်သွားလုပ်ခဲ့ပေမဲ့တရားမဝင်အလုပ်လုပ်ကင်ရတဲ့အခက်အခဲတွေကြောင့်နေရပြန်လာဖို့သူဆုံးဖြတ်ခဲ့တာပါဒါပေမဲ့အိမ်ကိုပြန်ရောက်ပြီး9လအကြာမှာတော့စစ်မှုထမ်းဥပဒေကြောင့်နောက်တစ်ကြိမ်ထပ်ပြီးထိုင်းနိုင်ငံကိုပြန်တင်းရှောင်လာရပြန်ပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးလူတော်တော်များများထိတ်လန့်တုန်လှုပ်နေကြပါတယ်နိုင်ငံတွင်းကတချို့နေရာတွေမှာဆိုရင်စစ်မှုထမ်းမှုအကြောင်းကြားစာတွေကိုအိမ်နံရံရောက်ပို့တာတွေနဲ့ကြေညာချက်တွေကိုလော့စပီကာနဲ့လိုက်အော်အသိပေးတာတွေလုပ်နေပါတယ်မဲနိုင်တဲ့စနစ်နဲ့စစ်မှုထမ်းမှုရွေးချယ်ပြီးတချို့နေရာတွေမှာဆိုရွေးချယ်ခံရရင်လူစားထိုးစစ်မှုထမ်းစီဖို့လူငားတာတွေငွေပေးပြီးလှုပ်ဆောင်နေကြပါတယ်ငွေကြေးမတက်နိုင်သူတွေအတွက်တော့တခြားရွေးချယ်စရာအများကြီးရှိမနေပါဘူးအကျိုးဆက်အနေနဲ့လူငယ်တွေအများကြီးဟာထိုင်းနိုင်ငံကိုထွက်ပြေးတင်းရှောင်တာတွေတော်ရွာတွေနေဆက်တွေမှာပုံအောင်တာတွေလှုပ်လာကြပါတယ်နိုင်ငံတွင်းကထွက်ခွာဖို့ကြိုးစားနေတဲ့လူတွေများတာကြောင့်မြို့ကြီးတွေကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေနဲ့ပြည်ပအလုပ်ကင်လက်မှတ်ထုတ်ပေးတဲ့ရုံးမှာတန်းစီဆောင်ဆိုင်နေတဲ့လူဒန်းရှည်ကြီးတွေကိုလည်းမြင်တွေ့နေရပါတယ်တရားဝင်လမ်းကြောင်းကနေထွက်ခွာဖို့မတက်နိုင်သူတွေကလည်းအနီးဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်ကနေထိုင်းနိုင်ငံအတွင်းကိုနေ့စဉ်လိုလိုဝင်ရောက်နေပါတယ်။ဒါပေမဲ့ရောက်လာကြသူတွေဟာတရားဝင်အထောက်ထားမရှိတာကြောင့်အလုပ်ကင်ရှားပါတာ၊လောအားခေါင်းပုံဖျက်ခံရတာစတဲ့စိန်ခေါ်မှုအသစ်တွေကိုရင်ဆိုင်ကြရပါတယ်။စစ်မှုထမ်းဥပဒေကြေညာပြီးနောက်ပိုင်းတစ်လအတွင်းထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မြန်မာနိုင်ငံသားတရားကြောအဖမ်းခံရတယ်လို့ထိုင်းအခြေဆိုင်အလို့သမားကြီးလှုပ်ရှားသူတွေကသတင်းထံသားတွေကိုပြောဆိုထားကြပါတယ်။အသက်23နှစ်အရွယ်မတ်စပယ်ဟာတငယ်ချင်း၄ယောက်နဲ့အတူတနင်္သာရီတိုင်းကော့တောင်မြို့ကနေထိုင်းနိုင်ငံတောင်ပိုင်းကိုတရားမဝင်ဝင်လာရင်သူ့တငယ်ချင်းတယောက်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရပါတယ
်။အကုန်လုံးမိမယောက်ျားရောစစ်မှုထမ်းရမယ်ဆိုစတည်တဲ့ချိန်မှာလုံးဝပေါ့နော်။ကိုကိုကူဟောင်းမှာဟိုပါပေါ့ဘာလို့ရမလဲဆိုပြီးတော့လည်းမသိတော့ဘူးပေါ့เนาะငါဘယ်ဟိုဆက်လို့ရမလဲဘယ်ဟိုသွားရမလဲဆိုတော့ကိုကိုနိုင်လည်းအများကြီးတွေးခဲ့ရပါပေါ့เนาะသူတို့လာခေါ်မဲ့ချင်းကိုကစောင့်နေရမဲ့ချင်းတူတူဆိုတော့ကိုကပဲထွက်သွားမယ်ပေါ့ကိုညီမတငယ်ချင်းဖန်ခင်ရသူက main ကလေးငငယ်လေးပဲရှိသေးရယ်ကွယ်အဲ့မှာရင်နှောင်းလဲကနေသူကသွားအဲ့မှာပဲသူကဖန်ခင်ရဘာလို့ကကန်ကောင်းလို့လွမြောက်လာပေါ့အမေဒီမှာရှိရမှာဟိုကရှိဒီကချီနေညီမတို့မှာတက်လာခဲ့ရပေါ့ဒီရောက်တော့လဲညီမတို့မှာကူကေရမယ်ပေါ့နော်ဘူးမှမရှိဘူးပစံဆူလည်းမရှိဘူ
းဒီအခြေအနေတွေဟာလူငယ်တွေအတွက်အိမ်မက်ဆိုးတွေဖြစ်စေခဲ့ပါပြီစစ်အာဏာသိမ်းမှုမတိုင်ခင်တုန်းကတိုင်းပြည်မှာစီးပွားရေးတိုးတက်မှုတွေအများကြီးရှိနေပြီးလုပ်ငန်းတွေပဲအတီးတီမှာလူငယ်တွေအတွက်အလုပ်ကင်အခွင့်အလမ်းအသစ်တွေအများကြီးပေးထားနိုင်ခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံတွင်းမငြိမ်မသက်မှုတွေများလာတာကြောင့်စိုးရိမ်ကြောက်ရွံ့ကြတာဖန်စီခံရမှာကိုစိုးရိမ်တာနဲ့နိုင်ငံရဲ့စီးပွားရေးအခြေအနေစတာတွေကြောင့်လူငယ်လူရွယ်စုံတွေအများကြီးတိုင်းပြည်ကနေပုံစံမျိုးစုံနဲ့တစားစဆွန့်ခွာနေကြတာပါဒါပေမဲ့မထွက်ခွာဘဲကြံခဲ့တဲ့သူတွေလည်းအများကြီးရှိပါတယ်ဒီလိုကြံခဲ့တဲ့သူတွေမှာလည်းသူတို့အတွက်ရွေးချယ်နိုင်စရာနည်းနည်းပဲရှိနေကြတာဒါမှမဟုတ်အခြေအနေတွေပြန်ပြီးတိုးတက်ကောင်းမွန်လာနိုင်ဦးမလားဆိုတဲ့မျှော်လင့်ချက်တွေကြောင့်ဖြစ်ပါတယ်ကိုအောင်မြင့်မြတ်ကတော့သူ့အနာဂတ်အတွက်မျှော်လင့်ချက်မရှိသလိုခံစားနေရတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဘာမှလည်းသိမျှော်လင့်ချက်မျှော်လင့်ချင်တော့ဘာဖြစ်အောင်ဘာလုပ်မလဲဆိုတာကျွန်တော်မသိချင်တော့ဗျာဟိုကျွန်တော်ရိမန်ချက်တွေအကောင့်ထဲဖော်လို့နေပါဖြစ်နေအချိန်မှာဒီသူတို့ကိစ္စဖြစ်သွားတာပေါ့ဟိုမှာဝင်ဝင်ရှိတယ်စစ်တူကောင်မလေးနဲ့ဘွားတို့ထူထောင်မယ်အေးအေးဖြတ်ကျော်မယ်တွေးရတာအခုကပုံမှန်ကမရှိတော့မိသားစုရောချစ်သူရောဟိုဆုံးသွားခဲ့ရတာပေါ့လောဆယ်ဘာသာလို့အောင်မလဲမသိတော့ဘူးက
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေက VUE ကိုပေးပို့တင်ဆက်တဲ့ထူးထန်စီစဉ်ဖြစ်ပါရရှင်။အခုဆက်ပြီးတော့ဦးတမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာစီစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။မြန်မာနိုင်ငံမှာပြည်ပခဖြစ်ရှင်ရဲ့အတွက်ဘယ်လိုလမ်းစာရှာနိုင်မလဲဆိုတာပြည်ပခနဲ့ငင်းကြီးဆိုင်ရာပါရဂူဘွဲရဒေါက်တာစိုးမြတ်နယ်ကိုဦးတမောင်တန်ကမေးမြန်းပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာစီစဉ်မှာတင်ဆက်ထားပါရရှင်။
ပါတီကစိတ်ပြည်တဲ့ရင်ပြပါလုပ်တဲ့ဝိပုစုတောင်းပွဲတွေပါပုံရအမင်းကြီးကငင်းကြီးခေါ်တံပေးလေရှိပြီဂါဇာနဲ့ယူကရိန်းစစ်တပ်ခံပြည်သူတွေအတွက်စုတောင်းကြရမှာမြန်မာပြည်သူတွေကိုလည်းမမေ့ချဘူးပြောလို့ရှိပါလေစစ်ဟာနိုင်ငံရေးကိုတခြားနည်းနဲ့ဆက်လုပ်တာဖြစ်တယ်ဆိုတော့ process ရဲ့နာမည်ကျော်စကားလိုပါပဲမြန်မာပြည်ဝဆက်ဟာဒီမိုကရေစီလူ့ခွင့်ရေးကိစ္စတွေမှာအခြေခံနေပါတယ်ဒီဘက်မှာတော့ပြည်ပဖြစ်ရှင်ရဲ့အကြောင်းတင်ပြပေးပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒေါက်တာစိုးမြတ်နွယ်ဖြစ်ပါတယ်ဆရာမအားမဟာဘွဲ့ကိုပြည်ပဘာသာရပ်နဲ့ယူခဲ့ပြီးပါရဂူဘွဲ့ကိုနိုင်ငံရေးလေ့လာမှုဘာသာရပ်နဲ့ UK ကနေယူခဲ့တဲ့သူပါ United World Peace Institute ဖွဲ့ကိုထူထောင်သူဖြစ်ပြီးမြန်မာနိုင်ငံမှာပဋိပက္ခများဝိုင်းဝန်းအဖြစ်ရှားနီလန်းများအစစ်ပြိုင်ပွဲကို2022ခုနှစ်ဇူလိုင်လတည်းကစတင်ကျင်းပခဲ့တာအခုဆိုရင်10ကြိမ်ပြည့်သွားခဲ့ပြီဖြစ်ပါတယ် BSA တွေကိုလည်း Glamour Swamet Media နဲ့ဒီစာအုပ်ထုတ်ဝေခဲ့တာအခုဆိုတတိယတွဲထုတ်ဝေခဲ့ပြီဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါဆရာမင်္ဂလာ
ပါ Okay
ဒီပွဲကိုဖိတ်ခေါ်လို့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလိုလာရောက်ဆွေးနွေးပြတဲ့အတွက်ကြောင့်လည်းကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ဒီအစည်းအပြိုင်ပွဲအကြောင်းလေးအမှုဆုံးပြောပြပေးပါလားခင်ဗျာ
ဖြစ်ပြနေတဲ့ဥစ္စာတွေကိုမီဒီယာကနေပြီးတော့တစ်ဆင့်မြင်တွေ့နေအွန်လိုင်းကနေမြင်တွေ့နေရတော့ကျွန်မတခုခုလောက်ရမယ်ဆိုပြီးတော့စိတ်ကအာတိတရှိရတဲ့အကြောင်းမလို့နောက်ဆုံးကျွန်မ background က conflict resolution နဲ့ဖြစ်တဲ့အကြောင်းမလို့ဒီအစည်းအပြိုင်ပွဲကိုလုပ်ဖြစ်သွားတာပါဆရာအကုန်လုံးရဲ့ contribution ကိုကျွန်မလိုချင်တယ်ပေါ့ကျွန်မတို့ time ကြီးမှာအလုံးစုပေါင်းဝိုင်းဝန်းပြီးဘလို့အဖြေရှာနိုင်မလဲဆိုတဲ့ဥစ္စာကိုအလုံး contribution တွေကိုစုဆောင်းလိုက်တဲ့နော်လိုတဲ့သဘောနဲ့ဒီ essay ပြိုင်ပွဲကို3ချိန်မြောက်အဲ10ချိန်မြောက်လုပ်ခဲ့ပြီးတော့စာအုပ်အနေနဲ့ဆိုရင်3ချိန်3အုပ်တိတိဖြစ်ပြီးပါရောဆရာဟု
တ်ကဲ့ဆိုတော့ဆရာမရွေးချယ်ခဲ့တဲ့ essay တွေတဲ့ကပေါ့နော်ဆိုတော့ဘုတ်လောက်ကိုဥပမာအဖြစ်နဲ့ပြောပြပေးပါ
အကုန်လုံးကဟိုညီတူညီမျှဒီလက်ရည်ကတူကြတယ်ပေါ့ဆရာလက်ရည်တူကြတဲ့အခါမှာသူ့ရဲ့ဟိုအကြောင်းအရာဘာဖြစ်လို့ဆို thinking အဲခေါင်းသူ့ရဲ့တွေးခေါ်ပုံကအရန်ကိုရေးပါတယ်တကြောင်လို့ဒါပေမဲ့စာရေးသားတဲ့လက်ရည်ပုံမှာပဲကြွားသွားတာပေါ့ဆရာအဲ့ဒီအထက်မှာကျွန်မဟိုမြန်မာတွေပြန်ပြီးတော့ဟိုတယောက်နဲ့တယောက်ဆက်ဆက်ပြီးတော့နားလည်နိုင်တဲ့အကြောင်းအရာတွေတဲကနေပြီးတော့ခုကျွန်မပြောချင်တယ်ဒီမှာအရေးကြီးတာက current ဟိုလက်ရှိမှာဖြစ်ပျက်နေတဲ့ conflict တွေရတယ် Israel Palestine conflict ကိုရေးထားတဲ့လင်းထိန်ရဲ့အစေးကိုလည်းပဲကျွန်မဟို high ဟိုညွှန်းညွှန်းချင်ပါတယ်အဲ့ဒီခုနောက်ဆုံးထွက်တဲ့စာအုပ်ထဲမှာပေါ့နော် Israel Palestine ကခုလက်ရှိဖြစ်နေတဲ့ conflict မှာဘယ်လိုမျိုးနိုင်ငံဖြည့်ရှင်းနည်းနဲ့ဖြည့်ရှင်းဖို့ဆိုရဲအစေးလေးကိုလည်းကျွန်မပြောချင်တယ်နောက်တစ်ခုကကိုသစ္စာရေးထားတဲ့ရှာနဲ့သွားရဲ့ရိုးရာဆိုတော့ဟိုအစေးလေးပေါ့နော်ဒီကိုသစ္စာရေးထားတဲ့မိသားစုအတွင်းမှာဖြစ်တဲ့ပဏိပခကဘလို့ဖြည့်ရှင်းနိုင်တယ်လဲဆိုတော့အပိုင်းလေးကိုသူတို့ဘာကြောင့်ပဏိပခဖြစ်ကြတယ်လဲပြီးလို့ရှင်အဲ့ပဏိပခကိုဘလို့ဖြည့်ရှင်းနိုင်မလဲအဲ့ဒီအကြောင်းလေးကိုရေးထားပါတယ်ဆရာအဲ့တော့အဲ့ကိုသစ္စာရေးထားတဲ့လင်းနဲ့မရဖြစ်တဲ့ပဏိပခမှာတယောက်နဲ့တယောက် neutral respect ဆိုတော့အပြန်အလှန်လေးစားသမှုမရှိရတဲ့အကြောင်းမလို့ conflict ဆိုတာနော်ပဏိပခဆိုတာဖြစ်ကြတယ်လေးစားသမှုရှိမှနော်ကျမတို့ဟာဒီပြဿနာတွေကိုပဏိပခတွေကိုဖြေရှင်းနိုင်မယ်ဆိုတဲ့သဘောတရားကိုအဲအဲ့ဒီကိုသစ္စာကနေပြီးတော့ပေါ်ပြထားရတဲ့အကြောင်းမလို့ဒီအိမ်တော်ရေးမှာလည်းလေးစားသမှု mutual respect အပြန်အလှန်လေးစားသမှုလိုကြသလိုနိုင်ငံရေးမှာလည်းအပြန်အလှန်လေးစားမှုလိုအပ်တယ်ဆိုတဲ့အပိုင်းကိုကျွန်မပြောချင်ပါတယ်ဆရာ
ဟာအဓိကတော့ချက်ကြတဲ့ပဏိစကား
တွေကတော့အချက်ကတော့
ပြန်လာလေးစားရေးပေါ့နော
်အပြန်အလှန်တယောက်နဲ့တယောက်တူနဲ့တူအဖွဲ့အစည်းတစ်ခုနဲ့တစ်ခုလေးစားသမှုရှိရမယ်လေးစားသမှုမရှိလို့အရာရာတိုင်းကပျို့ကွဲကုန်တာပေါ့ဆရာ
ဆမကပဋိပက္ခဖြစ်ရှင်ကိုစိတ်ဝင်စားတဲ့သူလေ့လာခဲ့တဲ့သူလည်းဖြစ်တယ်ဆိုတော့ပေါ့နော်ဒီပဋိပက္ခဖြစ်ရှင်နဲ့ပတ်သက်ပြီးမေးချင်ပါတယ်ချုပ်ငုံပြီးတော့ပေါ့နော်ပဋိပက္ခဖြစ်ရှင်ရဲ့အဘောသဘာဝကဘယ်လိုများရှိပါသလဲ
ဆရာနဲ့ဆွေးနွေးဖို့က UN Golden ရဲ့ပဏိပခတ် triangle ဆိုတာရှိပါတယ်ဆရာ attitude ရဲ့ behavior ရဲ့ contradiction ရဲ့ဆိုတဲ့ triangle လေးပေါ့လူတွေရဲ
့စိတ်ပြောလို့ရှိရင်
ဟုတ်ကဲ့အဲ့ဒါ attitude ဆိုတာလူတွေရဲ့စိတ်ညစ်သဘောထားနဲ့ behavior ဆိုတာလူတွေရဲ့အပြုမူအဲ့ရနေပြီး virality တွေကွဲလွဲဆန့်ကျင်မှုတွေဖြစ်ပေါ်လာတယ်ဆိုတဲ့ triangle လေးပေါ့ဆရာဒါပဏိပခရဲ့သဘောတရားအဲ့ဒီပဏိပခရဲ့သဘောတရားကိုကျမတို့ကအဲ့လူတွေဖြစ်နေတဲ့အတွက်ကြောင့်မလို့လူတွေမှာ innate ပေါ့နော်ဒီပဏိပခအတ္တတွေဆိုတာရှိနေလူတွေရဲ့အတ္တကနေပြီးတော့ဒီအပြုအမူတွေစိတ်နေသဘောထားတွေအလုံးဖြစ်ပေါ်လာတဲ့အခါမှာအတ္တရဲ့သူတို့ရဲ့လုံဆောင်မှုကနေပြီးတော့ wiyo di တွေဖြစ်လာတယ်အဲ့တော့အဲ့ဒီကဘာမှာဖြစ်နေတဲ့အကြောင်းအရာတွေကပဲလူတွေရဲ့တဦးအုပ်စုဖွဲ့ပြီးတော့နော်ကိုယ့်အတ္တနဲ့ကိုယ်ပုံဖော်နေကြတဲ့အတွက်ကြောင့်မလို့ကျမတို့ဒီဟိုပဏိပခကိုချက်တဲ့ချက်လာပြီးတော့စစ်တွေကိုချက်တဲ့ချက်လာပြီးတော့နော်အဲ့ဒီကြောင့်မလို့အကျိုးစီးပွားတွေစစ်ဆိုတာကြာလာလို့ရှင်အကျိုးစီးပွားကနှွဲ့နှွဲလာတယ်ဆရာစစ်ဆိုတာစစ်မဟုတ်တော့ဘူးဒါအကျိုးစီးပွားတွေဖြစ်လာစီးရင်းနဲ့ပတ်သက်တဲ့အကျိုးစီးပွားတွေဖြစ်လာကြအောင်ကျန်တဲ့မဆိုင်တဲ့လူတွေကဒီအကျိုးစီးပွားရဲ့အောက်မှာဟိုအလူလဲခံကြရတဲ့သဘောပေါ့အဲ့အကျိုးစီးပွားတွေကိုကျမတို့ကဘယ်လိုလုပ်ရမလဲဆိုရှင် negotiation ပေါ့နော်ညှိနှိုင်းဆွေးနွေးမှု consensus တွေရှာရမယ်ညှိနှိုင်းဆွေးနွေးရမယ်အဲ့ဒီတစ်ဖက်နဲ့တစ်ဖက်နော်ဟိုအပြန်အလှန်အကျိုးရှိနိုင်မဲ့နည်းတွေပေါ့နော်အဲ့ဒီဟိုလူတွေပြောမှဆိုရင် win win လို့เนาะလူတွေကနာမည်ကြီးရဲ့ trend လာเนาะသူမသားကိုမနာအဲအကျိုးအဟိုဘက်ဒီဘက်အကျိုးရှိတဲ့အကျိုးရှာနိုင်တဲ့နီးနေကျွန်တော်တို့ဖြေရှာနိုင်မယ်ဆိုလို့ရှိရင်ကဘာကြီးမှာဒီဟိုဘယ်သူမှမဆုံးရှုံးမနစ်နာဘူးမှုတွေနဲ့ကြုံရမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဆရာ
ကျွန်တော်တို့ဒီတောင်းကနေပေါ့နော်မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအတွက်လက်ရှိပဋိပက္ခဖြစ်ရှင်ကစင်ခေါ်ချက်တွေဘာတွေများဖြစ်မလဲ
လူတွေမှာ bias ဖြစ်တဲ့ဟိုဘယ်လိုပြောမလဲ perception တွေရှိရကိုကိုကိုကိုငါကြီးပဲမှန်နေဆိုတော့နော်ငါသာ
ဆိုတော့
ဆွဲဆွဲနေတယ်ဟုတ်ဟုတ်ကဲ့ဆရာတစ်ဖက်နဲ့တစ်ဖက်အပိသက်ချေမှုရေးဆိုတော့ဟိုအရှိကိုတွားနေထားတဲ့အကြောင်းမျိုးကျမတို့ကဒါဟိုဘယ်လိုပြောမလဲ deadlock ပေါ့အဲ့လိုမျိုးဖြစ်နေရဲစစ်ပွဲတွေပို့ပြီးတော့ပြင်းထန်နေရလို့ကျမယူဆပါတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ဟိုငါဆွဲတွေရှော့ကြမယ်ဆိုလို့ရှိရင် mutual respect ထားကြမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ဟိုအကျိုးစီးပွားကိုဘုံအကျိုးစီးပွားအနေနဲ့ရှုထောင့်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်အကျမတို့အဖြေရှာနိုင်တဲ့နီးလန်းကိုဥတီတီတွားကြမယ်အဖက်ဖက်ကနေဥတီတီတွားကြမယ်ဆိုရင်ကျမတို့အဖြေရမှာပါဆရာ
အခုဒီအာဆီယံကလည်းပေါ့နော်အချက်၅ချက်ပါတဲ့ဘောတူများချက်၅ချက်အကောင့်တဲ့ပေါ်ရေးဆိုတာကိုလည်းပြောတယ်ကုလသမဂ္ဂကလည်းပြောနေတယ်ဒါပေမဲ့မြန်မာနိုင်ငံအချွေကဘဲမကိုမရွေသေးဘူးဖြစ်နေတယ်နော်ဟု
တ်ကဲ့ဆရာဟု
တ်ဆိုတော့ဒီအရွေလေးရွေလာဖို့အတွက်ဘဲချက်ကိုစတင်ခိုင်တွေ့တာကတော့ချက်ဖြစ်မယ်လို့ဆရာမထင်ပါတယ
်ဘဲအချက်ကတော့ချက်လဲဆိုတော့အဲ့ဖြေရှော့ရမယ်အပိုင်းနေပေါ့ဆရာဖြေရှော့ရမယ်အပိုင်းနေရေယုံကြည်မှုပြန်လဲတိဆောက်ဖို့အပိုင်းနေရေပေါ့ဆရာတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတဲ့အတွက်ကြောင့်မလို့မယုံကြည်နိုင်တဲ့အတွက်ကြောင့်မလို့ဘယ်ဘက်ကမှမလျှော့ဘူးဆိုတော့ဟိုသဘောတရားကိုကန်ဆောင်နေကြတယ်လို့ကျွန်မထင်ပါတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်လာမယ်အပိုင်းနေအပေးအယူလေးနော်ဟိုပြန်ပြီးတော့တိဆောက်ယူကြမယ်ဆိုလို့ရှိရင်ယုံကြည်မှုလေးဟိုပြောသလိုပဲဟို functional ပေါ့တစ်ခုခုအလုပ်ဖြစ်နိုင်တဲ့နော်ဟို framework တစ်ခုလေးကိုကျွန်မတွားကြမယ်နော်အဲ့ဒီဟိုဘောင်ထဲကနေပြီးကျွန်တော်တို့အလုပ်လုပ်ကြမယ်အလုပ်ဖြစ်နိုင်တဲ့နီးလန့်ကိုကျွန်တော်တို့စဉ်းစားရမယ်ယုံကြည်မှုလေးပြန်လေးတည်ဆောက်ဖို့ကိုကျွန်တော်တိုက်တွန်းနေပါတယ်တစ်ဖက်နဲ့တစ်ဖက်ဖြစ်နိုင်တဲ့ယုံကြည်မှုလေးတစ်ခုပေါ့ဆရာအဲ့ရနေစပြီးတော့အစလေးဆွဲကြမယ်ဆိုလို့ရှင်ကျွန်တော်တို့အလုပ်ဖြစ်သွားမှာ
ပါပဋိပက္ခတွေမှာကြောင်းဝင်ကြီးနိုင်ပေးတဲ့လူရဲ့အခန်းကဏ္ဍလည်းတော်တော်လေးအရေးကြီးတယ်ထင်ပါတယ
်ဟုတ်ပါတယ်
ဒါပေမဲ့အာဆီယံကအဲ့ဒီအနေအထားကိုမရောက်နိုင်သေးဘူးဖြစ်နေ
ဟုတ်ပါတယ်ဆရာ
ဆိုဒီလိုအနေထားမှာဘလို့ကြောင်းဝင်တဲ့အနေထားဖြစ်အောင်ရယူဖို့ကျွန်တော်ဘလို့ခြေတန်းမျိုးကိုအာဆီယံအနေနဲ့လမ်းရင်ကိုကောင်းမယ်လို့ဆရာမထင
်အဓိကတော့ဆရာတစ်ဖက်ကဟိုသူတို့ရဲ့ဘိုင်းတိုင်းလည်းဖြစ်နိုင်တယ်ဗောနော်အချိန်တစ်ခုကိုစောင့်နေရလည်းဖြစ်နိုင်တယ်ယုံကြည်စိတ်ချရတဲ့အနေထားတစ်ခုမှရောက်မယ်ဆိုလို့ရှိရင်အာဆီယံရဲ့ move ကအာဆီယံရဲ့လှုပ်ရှားမှုနဲ့တစ်ထက်ထဲကြမယ်ဆိုလို့ရှိရင်အဲမီဒီယာတာအနေနဲ့ဗောနော်ထဲထဲကြမယ်ဆိုလို့ရှိရင်ကျမတို့အရွေးတစ်ခုရောက်သွားမှာပါဆရာအဲ့တော့အချိန်အရေးကြီးရယ် right time အရေးကြီးရယ်နောက်ပြီးတော့ဟို the right person ပေါ့ the right person ယုံကြည်မှုရနိုင်တဲ့ ပို့ကူလည်းဖြစ်ရပါမယ်ဆရာအချိန်ကအရေးကြီးပါဆရာအချိန် timing ပေါ့ဆရာဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရေကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါဆရာကျွန်မအခုဖြေချခွင့်ရှိတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဟုတ်နောက်ပြန်ဆုံရမယ်လို့ညွှန်လိုက်ပါဆရာကျေးဇူးများပ
ါအခုဆွေးနွေးတင်ပြသွားသူကတော့ United World Peace Institute of Peru 2000 Dr. So ညံဖြစ်ပါတယ်ကျွန်တော်တို့ပုံသားမှာ
ဥဒမောင်တန်းပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။နောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလည်းမကြာခင်မှာဆက်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါ။ဆောင်မြော်နားဆင်ပါအောင်ရှင်
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါရှင်။ April 28ရက်စနေည VOA Radio အစီအစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ကျမတို့ရဲ့အစီအစဉ်တွေကိုတော့ line meter 32နဲ့58ကနေဖတ်ယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေတင်ဆက်ပေးသွားမယ့်အထက်ကအာရှနိုင်ငံရေးကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းတိုးတက်မှုလက္ခဏာဆောင်းတာကိုတွေ့ရှိခဲ့တယ်လို့ပဲအပြန်အလှန်သတိပေးတာတွေလည်းရှိခဲ့ပါတယ်။တချိန်ထဲမှာပဲရုရှားကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ကာစစ်တန်နိုင်ငံမှာတွေ့ဆုံပါတယ်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်အတွင်းမှာအလုပ်လုပ်ကြဖို့မြောက်ကိုရီးယားကအလုပ်သမားတွေဆစ်လွတ်ပါတယ်။ဒီလိုအာရှနိုင်ငံရေးသတင်းတွေကိုစူးစစ်ပြီးတော့ဒီတစ်ပတ်ဒီအာရှနိုင်ငံရေးအစီအစဉ်မှာကိုစုံမိုးကျော်တင်ဆက်ထားပါတယ်ရှင်။
နိုင်ငံဆက်ဆံရေးတည်ငြိမ်လာဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုဧပြီလ24ရက်နေ့ကနေ26ရက်နေ့အထိသွားရောက်ခဲ့ပါတယ်။တမရရှိချင်းပင်အပါအဝင်ထိပ်တန်းခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်
။今年是中美建交45周年。45年的中美关系历经风风雨雨。
တမရဘိုင်ဒန်နဲ့ပြီးခဲ့တဲ့နှစ်ဆန်ဖရန်စစ္စကိုမှာတွေ့ဆုံခဲ့ပြီးအနာဂတ်မှာပုံမိုတိုးတက်ကောင်းမွန်လာဖို့မျှော်လင့်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေကနှစ်ဖက်ကောင်းဆောင်တွေအကြားအဆက်အသွယ်ရှိဖို့နားလည်မှုရခဲ့ပြီးတိုးတက်မှုတွေရခဲ့ပါတယ်။ဒါပေမဲ့လည်းဆက်နက်ဆွေးနွေးလှုပ်ဆောင်ရမယ့်ကိစ္စရပ်တွေရှိနေပါသေးတယ်လို့တရုတ်သမ္မတရှီကျင်းပင်ကဧပြီလ26ရက်နေ့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကိုလက်ခံတွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်ဟာပြိုင်ဘက်တွေဖြစ်မဲ့အစားလက်တွဲဘက်နိုင်ငံတွေဖြစ်တဲ့နယ်လို့လည်းသမ္မတရှီကပြောပါတယ
်။说一套做一套我提出相互尊重和平共处
တရုတ်နဲ့အမေရိကန်ဟာပြိုင်ဘက်တွေဖြစ်မဲ့အစားပူးပေါင်းဆောင်ရွက်တဲ့မဟာမိတ်တွေဖြစ်တဲ့မှာလေတစ်ဖက်နဲ့တစ်ဖက်ထိခိုက်အောင်လုပ်မဲ့အစားအောင်မြင်မှုတွေအတွက်ကူညီရမှာပါအပြင်းထန်ပြိုင်ဆိုင်နေမဲ့အစားဘုံတူညီချက်တွေကိုရှာဖွေပြီးကွဲလွဲမှုတွေကိုရှောင်ရှားဖို့လိုပါတယ်အပြန်အလှန်လေးစားဖို့ငြင်းညမ်းစွာအတူတည်ရှိဖို့နှစ်ဖက်စလုံးအကျိုးရှိဖို့ဆိုတဲ့စည်းမျဉ်းသုံးခုနဲ့တွားဖို့အဆိုပြုပါတယ်
ပြီးခဲ့တဲ့နှစ်သမရနှစ်ဦးတွဲဆုံသဘောတူခဲ့တဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာအောင်လုပ်ဖို့သမရဘိုင်ဒန်ကဆေလွတ်လိုက်တာပါလို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းပြန်လည်ပြောဆိုခဲ့ပါတယ
် We are committed to maintaining and strengthening the lines of communication between us
နေပေတချို့မှာပူးပေါင်းဆောင်ရွက်မှုတိုးတက်လာနေတာတွေကိုတွေ့မြင်နေရပါတယ်ပြည်သူအချင်းချင်းဆက်ဆံရေးနှစ်နိုင်ငံအဆက်အသွယ်တွေဖွင့်လှစ်ထားပြီးအားကောင်းလာစေရေးစတဲ့နေရာတွေမှာတိုးတက်လာပါတယ်ဒါကြောင့်နားလည်မှုလွှဲချော်ရာတွေကိုရှောင်ရှားနိုင်မှာပါ
။နှစ်နိုင်ငံစစ်ဘက်တာဝန်ရှိသူတွေဆက်သွယ်ရေးလမ်းဖွင့်ထားဖို့နဲ့ပထမအဦးဆုံး AI နည်းပညာနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ဆွေးနွေးတော့ဖို့ဘလင်ကင်ခီးစဉ်အတွင်းသဘောတူခဲ့ပါတယ်။ဒါပေမဲ့ရုရှား၊ယူကရိန်း၊ထိုင်ဝမ်၊ဖိလစ်ပိုင်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေကတော့ဆက်ပြီးတင်းမာမှုတွေရှိနေပါတယ်။အပြန်အလှန်သတိပေးတာတွေရှိခဲ့ပါတယ
်။
ဝန်ကြီးဘလင်ကင်နဲ့တွေ့ဆုံစဉ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအမေရိကန်အနေနဲ့အနေအောင်စည်းကိုမကျော်ဖို့တတိပေးခဲ့ပါတယ်။နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကလည်းတရုတ်အနေနဲ့ရုရှားကိုမကူညီဖို့တတိပေးခဲ့ပါတယ်
။ Fueling Russia's defense industrial base not only threatens Ukrainian security, it threatens European security.
ရုရှားရဲ့ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေကိုကူညီနေတာဟာယူကရိန်းကိုအတင်ချိန်ချောင်းနေတာမဟုတ်ပါဘူး။ဥရောပတစ်ခုလုံးရဲ့လုံခြုံရေးကိုပါချိန်ချောင်းနေတာပါ။
ရုရှားရဲ့ဒုံးလက်နက်နဲ့အခြားစစ်လက်နက်ပစ္စည်းထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတချို့ကိုတရုတ်ကုမ္ပဏီတွေကရောင်းချပေးနေတယ်လို့ဝန်ကြီးဘလင်ကင်ကသတိပေးခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကတရုတ်ဟာယူကရိန်းအရေးဖန်တီးသူမဟုတ်ဘဲတရုတ်ကိုအပြစ်တင်တာတွေရပ်ဖို့တုံ့ပြန်သတိပေးပါတယ်။
这种做法极其虚伪，也十分不负责任。
အမေရိကန်ကယူကရိန်းကိုအကူအညီအမြောင်များပေးဖို့ဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်မှာတရုတ်ကိုအခြေအမြင့်မရှိဆွဆွဲတာဟာတာဝန်မဲ့ပြီးလက်တွေ့မကျပါဘူးတရုတ်နဲ့ရုရှားဟာပုံမှန်စီးပွားရေးနဲ့ကုန်သွယ်ရေးအဆင့်ပဲရှိပါတယ်လို့ပြောဆိုသွားတာပါတောင်တရုတ်ပင်လယ်ပြင်တွင်ဖိလစ်ပိုင်နဲ့ပတ်သက်လို့တရုတ်ရဲ့အပြုအမူဟာအန္တရာယ်ရှိတယ်လို့ဝန်ကြီးဘလင်ကင်ကသတိပေးခဲ့ပြီးဖိလစ်ပိုင်ရဲ့ကာကွယ်ရေးအတွက်အမေရိကန်ကအခိုင်အမာရပ်တည်တယ်လို့ပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုင်ဂူဟာတရုတ်ကာကွယ်ရေးဝန်ကြီးအသစ်ဒေါင်ချန်နဲ့ကာဇက်စတန်နိုင်ငံမှာပြုလုပ်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတီးခြားတွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုဟာဒေသတွင်းနဲ့နိုင်ငံတကာလုံခြုံရေးအတွက်အရေးကြီးကြောင်းတရုတ်နဲ့ရုရှားကာကွယ်ရေးဝန်ကြီးတွေပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းကဒုံဘက်ဒေသကစောက်လုပ်ရေးလုပ်ငန်းတွေအတွက်မြောက်ကိုရီးယားကအလုပ်သမားတွေထပ်မံဆီလွတ်တယ်လို့တောင်ကိုရီးယားအခြေစိုက် Daily NK သတင်းကရေးသားကြောင်းဧပြီလ24ရက်နေ့က The Diplomat စာဆောင်ကရေးသားပါတယ်။အလုပ်သမား150ကျော်ကိုပြီးခဲ့တဲ့ January လကတည်းကဆီလွတ်ခဲ့တယ်လို့ဆိုပါတယ်။ဆီအတွင်းပျက်စီးသွားတဲ့အစာအုပ်တွေပြန်လည်တည်ဆောက်ဖို့အတွက်ဆီလွတ်တာလို့ဆိုပါတယ်။ဒါဟာဒုတိယအထုပ်လို့လည်းဆိုပါတယ်။တရုတ်အမေရိကန်ဆက်ဆံရေးအပါအဝင်ကမ္ဘာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ကြိုးပမ်းနေပေမဲ့ပဋိပက္ခတွေကြောင့်နိုင်ငံတွေအကြားကွဲလွဲမှုတွေနဲ့အင်အားစုဖွဲ့မှုတွေပြင်းထန်နေတဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။ကိုဇော်မိုးကျော်တင်ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါရဲ့ရှင်။လေယာစီးပွားသတင်းများနဲ့သတင်းတွေကတူတာနာဥရုယတီနဲ့အနာဂတ်ကမ္ဘာအပတ်စဉ်အစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးလေယာစီးပွားသတင်းတွေကိုတင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အထူးကဒီနေဆက်ကုန်သွယ်ရေးစခန်းကြီးတွေကနေကုန်သွယ်နေတဲ့သူတွေအထူးထိခိုက်ခံစားနေရပြီးတော့နေနာဆုံးရှုံးမှုကြီးတယ်လို့ကုန်သွယ်တွေကပြောပါတယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံစင်းတို့အတက်ကြားကပဲလို့ရှိပါလေ။လေယာစီးပွားသတင်းတွေကိုစီးပြီးတော့ Farmers Times Media ကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမစ်စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်နေဆက်ကုံသွေးရေးစခန်းကြီးတွေစီရေးပဋိပက္ခနယ်ထဲရောက်နေလို့နေဆက်ကုံသွေးရေးလုပ်ငန်းအားလုံးနီးပါးရပ်တန့်သွားခဲ့တဲ့သတင်းနဲ့စကြပါတယ်။အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုပြုလုပ်ရမှာအရေးပါတဲ့နေဆက်ကုန်သွယ်ရေးစခန်းကြီးတွေရဲ့အနီးဝန်းကျင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားတာကြောင့်မြန်မာနေဆက်ကုန်သွယ်ရေးလုပ်ငန်းအားလုံးနီးပါးရပ်တန့်သွားခဲ့တယ်လို့ကုန်သွယ်တွေကပြောပါတယ်။တိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးလမ်းတွေပိတ်သွားတဲ့အတွက်ပင်လယ်ရေကြောင်းကနေတင်ပို့ရမှာကုန်ကြစရိတ်အပါအဝင်အခက်အခဲနဲ့နစ်နာဆုံးရှုံးမှုများစွာရှိနေတယ်လို့လည်းပို့ကုန်လုပ်ငန်းရှင်အတိုင်းဝိုင်းကဆိုပါတယ်
။ဘောကောနေပြီးတော့ကုန်သွယ်သွားတယ်။ကုန်ကြရမှာတို့အဲအများကြီးလာတော့ပြောရတိကျတယ်ပြောရတော့ပြောရတော့အများဆုံးတိကျတယ်ပေါ့အခြားအဲဒီအင်းနဲ့ဒီတိကျတာတိကျတယ်ဆိုတော့မျိုးဒီလိုလိုချစ်တုံလို့လို့ပေါ့နော်အစားစီစဉ်ချာအဲနန်းတို့ဘာလို့ဂျိုဘာလို့အများကြီးဒီကြောင်းကနေသွားရတာကြတော့ဆင်းရဲဆင်းရဲဆင်းရဲသွားတာတဲ့အရင်အတွက်ကတ်ဘတ်ချက်ဒီကြောင်းခုလည်းပေါ့မစအနည်းဆုံးဒိဋ္ဌိတော်ဟို50ဝင်းကျင်လို့ပေါ့နော်နင်းလာတယ်ပြောဒွိဒါဒီမမ90ဆိုတော့အဲသူတန်ဒီနဲ့ပြောလိုက်မှတော့အများကြီးနင်းလာတော့တယ်ဘလို့ရှိတာပေါ့
အေဗလာစတုထအဖတ်အထိဆိုရင်တရုတ်နယ်စပ်မှာရှိတဲ့မူဆယ်105မိုင်နဲ့ လွယ်ချက်ကျဉ်းဆန်းကျော်နေဆက်ဂိတ်တွေကိုမြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ကကင်ထားပါဗါးအလားတူထိုင်းကရားနယ်စပ်ကကုံတွယ်ရေးစခန်းတွေဖြစ်တဲ့မဲဆဲမြို့ကိုကီနီတော်လန်ရေးပူးပေါင်းတပ်တွေကထိန်းချုပ်ပါဗါးမြောက်ရီမြို့ကုံတွယ်ရေးတရားနဲ့ကော့ဂရိတ်အာရှလန်တခြားမှာတော့တိုက်ပွဲတွေပြင်းထန်နေပြီးအိန္ဒိယနယ်စပ်ကရီကော်ဒါနယ်စပ်ကုံတွယ်ရေးစခန်းကတော့ချင်းမျိုးသားတပ်ဦး CNA တို့ကအသီးသီးတိမ့်ပိုက်ထားပါဗါး2024နှစ်စန်းပိုင်းကတရုတ်ဘက်ကိုလွယ်ကျဲကံပိုက်တီတာချီလိုက်လမ်းကြောင်းတွေကနေကုန်စီပို့ဆောင်မှုတွေပြုလုပ်လို့ရခဲ့ပေမဲ့တိုက်ပွဲတွေကြောင့်အေဗလာအတွင်းမှာပဲအဲ့ဒီလမ်းကြောင်းတွေလည်းတင်ပေါ်မှုရပ်တန့်သွားတယ်လို့ကုံတွေကပြောပါဗါးပင်လယ်ကြောင်းပို့ဆောင်ရေးကိုဦးစားပေးလုပ်နေရတဲ့အချိန်မှာတမောကြီးတွေငှားရမ်းတဲ့အခါစိတ်ကန်းနေရာရရှိမှုအခက်အခဲရှိတယ်လို့တန်2000 3000ဆန်ကုန်တင်သမောတွေနဲ့တင်ပို့တဲ့အခါမှာလဲကန့်သက်ချက်တွေရှိနေတယ်လို့ဆိုကြပါတယ်
။ဟိုကန့်သက်ချက်လေးတွေကဟိုလဲနည်းနည်းကြီးဒီလဲနည်းနည်းကြီးပြီးတော့ကြန့်ကြာတာမျိုးတွေပေါ့နော်။အဲဌာနဆိုင်ရာကလည်းဟို3လေးဌာနလောက်ဖြစ်နေတော့အကုန်လုံးပူးပေါင်းပြီးတော့ပုံပြီးမြန်ဆန်အောင်လုပ်ပေးနိုင်မယ်ဆိုရင်တော့ဒီဇာတိကဇာတိချင်းလေးမှာနည်းနည်းတော့ပုံပြီးရောင်းရမယ်ပေါ့နော်။ဒီထဲမှာကြီးလက်ကျန်ပြောင်းနေဟိုမြန်မြန်ဆန်ဆန်ထွက်သွားနိုင်တယ်ပေါ့။ဘာလို့ဆိုတော့ဒီမြောက်ဝတီလိုကုန်းလန်းလိုမဟုတ်တဲ့ခါကျတော့ပင်လယ်ကြောင်းဖြစ်တဲ့ကြတော့မိုးရွာလာလို့ရှိရင်အဲတင်မောတွေတင်ချတာတွေတောင်းနေတာတို့တင်မောပေါ်မှာတည်ဆောင်နေတဲ့ weight တွေချော့ချပြရတာတို့အနေတွေများတယ်ပေါ့လေအဲအဲ့ဒီအဲ့လိုတွေကကြတော့အခက်ခဲတွေကျုံလာနိုင်တယ်ရှိတယ်တိတ်မလို့တော့ဘူးနောက်ထပ်ရက်30အေဗလာခေါ်တော့မေလာဒုတိယဘက်တတိယဘက်ဆိုတာမိုးတန်လေးတန်ချတယ်ဆိုအလုံးလောက်ရတာတိတ်အဆင်မပြေတော့ဘူးနော
်နောက်ဆုံးလွယ်ကျဲနေဆက်ကုံသွေးပိတ်နေချိန်မှာကုံကားတွေကမန္တလေးကနေဗမော်မန်စီအထိပဲပို့ဆောင်ပေးရပါမယ်လန်ခီမှာဂိတ်ကြီးတွေအစမတန်ပေးရတာကြောင့်တွက်ချေမကိုက်တော့ဘူးလို့ကုံကားသမားတွေကလည်းပြောဆိုထားပါဗျာ။ဟာကျွန
်တော်ဆန်နဘိုင်းနဲ့ကြာသေးတာဟိုဒီကိုကျွန်တော်တို့မရဘူးလွယ်ကျေသေးဘူးမရဘူး။ဒီဟာဆန်နဘိုင်းနဲ့လည်းသူတို့ဒီဟွာဘက်ကပဲပြန်တက်ကြတာများတယ်။ဒါလည်းပန်တီဘက်လမ်းလမ်းကြောင်းတွေကတော့သွားနေကြတာပဲပတ်ချာကုန်လုံးဒီကြက်လမ်းပိတ်သွားတဲ့ကြောင်ဝယ်လည်းလမ်းပဲသွားနေကြတာဆန်နဘိုင်းရောကားလေးရောကုန်လုံးလူကျင်လာအဲ့ဒါလမ်းပဲကြာ
ဝါကုံကျန်ရှာပါလို့ဝါလင်းမှုဆက်ရိုးတွေပိတ်တရဖွဲရှိနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ဝါလင်းမှုထယ်တွေဟာဈေးကွက်ဝယ်လို့အားကောင်းနေပေမဲ့ကိုပိုင်ဆိုင်ခင်းတွေကနေထုတ်လုပ်မှုတဲ့တဘာဝဝါတော်တွေကိုမိခိုးထုတ်လုပ်နေကြတာဖြစ်ပါတယ်လက်ရှိဝါကုံကျန်းတွေအတွက်တဘာဝတော်တွေကနေခုံယူနေရဖြစ်ပြီးကုံကျန်းပြက်လက်လာတာကြောင့်တက်တန်းလူဝါပင်တွေကိုပါခုံယူမှုတွေရှိနေပါတယ်။ဝါဆိုင်ပြူရေလုံငယ်ကမြန်မာနိုင်ငံမှာကျေပြင်းမှုမရှိသေးတာကြောင့်ရေရှိမှာကုံကျန်းရှာပါလိုက်ရင်တော့ဝါသူစိတ်ရုံတွေပါဝေးလက်မှုလုံငယ်တွေပါပိတ်တရနိုင်တဲ့အနေအထားရလာနိုင်တယ်လို့မြန်မာနိုင်ငံဝါဆိုင်ပြူရေအသင်းဥက္ကဋ္ဌဖြစ်သူဦးကျော်ဝင်းကတုံ့တက်ထားပါတယ်။ဝါလက်မှုထည်တွေကိုပြင်ပတင်ဖို့ရမှာလက်မှုထည်ပစ္စည်းတစ်ခုကိုအမေရိကန်ဒေါ်လာ5ဒေါ်လာကနေဒေါ်လာ100ကျော်ထိဈေးရရှိပြီးတနင်္ဂနွေကန်ဒေါ်လာ8တန်းကနေ10တန်းထိရရှိနေတယ်လို့ပြောဆိုထားပါတယ်။ပြင်ပဈေးကွက်နေနဲ့ထိုင်း၊တရုတ်၊ဂျပန်စတဲ့နိုင်ငံတွေကိုအဓိကတင်ပို့နေရပြီးတောင်ကိုရီးယားနဲ့ဥရောပနိုင်ငံတချို့ကိုလည်းတင်ပို့နေပါတယ
်။ရေထွက်ကုန်ပြည်ပတင်ပို့မှုကဒေါ်လာ50တန်းကျော်ရော့ကျသွားပါတယ်။2023-2024 ဘဏ္ဍာနှစ်မှာပြည်ပကိုရေထွက်ကုန်တင်ပို့မှုရော့ကျခဲ့တဲ့အတွက်ပို့ကုန်ဝင်ငွေရရှိမှုကလည်းအမေရိကန်ဒေါ်လာ50တန်းကျော်ရော့ကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဆိုပါရယ်2022-2023ဘဏ္ဍာနှစ်မှာရေထွက်ကုန်တင်ပို့မှုကနေပို့ကုန်ရငွေအမေရိကန်ဒေါ်လာ865.649တန်းကျော်ရရှိခဲ့ပြီး2023-2024ဘဏ္ဍာနှစ်မှာတော့အမေရိကန်ဒေါ်လာ914.899တန်းကျော်သာရရှိခဲ့တာဖြစ်ပါတယ်အပူချိန်ပြင်းတဲ့ရာသီဥတုကြောင့်ငွေပြည်ရေးကံတွေမှာငါးပစွန်တည်ဆုံးပျက်စီးမှုတွေရှိနေပြီးတည်ယူပို့ဆောင်ရေးစရိတ်မြင့်တက်တာအပါအဝင်တိုက်ပွဲတွေကြောင့်နေဆက်လမ်းကြောင်းတွေပိတ်ထားလို့တင်ပို့မှုကရော့ကျသွားတာလို့ရန်ကုန်မြို့ကငွေပြည်ရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်မြန်မာနိုင်ငံကနေငါးပစွန်ခန်းန်းစတဲ့ရေထွက်ကုန်တွေကိုတရုတ်ထိုင်းဘင်္ဂလားဒေ့ရှ်အပါအဝင်အိမ်ပြင်းချင်းနိုင်ငံတွေကိုမူဆယ်မြော်ရီကော်တောင်းစစ်တွေဘိတ်မောင်းနှောနေဆက်ကုန်သွယ်ရေးစခန်းတွေကနေတင်ပို့နေတာဖြစ်ပါတယ်ဂျပန်နဲ့ဥရောပနိုင်ငံတချို့ကတော့ပင်လယ်ရေကြောင်းကနေတင်ပို့နေတယ်လို့ဆိုပါတယ
်အခုဆက်ပြီးအီဗီလာ18ရင်းနေကနေ23ရင်းနေထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဇီနိုတွေကိုပြောပြပေးချင်ပါတယ်တကြံကလာဘီမက်ပဲအဖွေဈေးကတော့အနည်းငယ်ကျရေးပြခဲ့ပေမဲ့အမြင့်ဈေးမှာပဲဆက်ရှိနေပါတယ်
အိန္ဒိယဆူယာဘဲကကွန်တေရီရဲ့ပယ်လဲချင်တဲ့တူလောင်မှုတွေကိုစောင့်ကြည့်ပြီးဈေးကွက်ထိတ်ချုပ်နေပေမဲ့ပယ်ဈေးတွေဟာတိတိတတကျဆင်းသွားခြင်းမရှိတာကိုတွေ့ရပါတယ်။တကြံမတိုင်ခင်ကမက်ပယ် FAQRC အမျိုးသားကတတန်ကို32တိန်9500ကျင်းနဲ့ဈေးကွက်ပိတ်ခဲ့ပါတယ်။တကြံပြီးဧပြီ22ရက်နေ့မှာတော့တတန်ကို32တိန်နဲ့ဈေးပြတ်ဖွင့်ခဲ့ပြီး9500ကျပ်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေစင်းတို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ Farmer Times Media ကစီစဉ်တင်ဆက်တဲ့လေယာစီးပွားသတင်းတွေကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာကိုလည်းတင်ဆက်ပေးပါဦးမယ်။ဥရုယာတီပြောင်းလဲမှုအကျိုးဆက်တစ်ခုဖြစ်တဲ့ပင်လယ်ရေမြင့်တက်မှုဟာကန်ယူတန်တဝိုက်မြို့ရွာတွေစီးပွားရေးလုပ်ငန်းတွေကိုသာမကအခြေခံအဆောက်အုံနဲ့လူတွေရဲ့ကျန်းမာရေးကိုပါစိုးရင်စရာဖြစ်လာနေပြီလို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုကြပါတယ်။ကမ္ဘာပုံနွေးမှုအကျိုးဆက်ပင်လယ်ရေမြင့်တက်မှုရဲ့လူမှုစီးပွားတွေအပေါ်မှာတက်ရောက်မှုတွေအကြောင်းကိုတော့ဒီတစ်ပတ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ထားပါရရှင
်။ကမ္ဘာကြီးပုံမပုံနွေးလာတဲ့အတွက်ရေခဲမြစ်တွေအေးပြောပြီးတော့ပင်လယ်သမုတ်တရားတွေထဲစီးဆင်းလာရကမြင့်တက်လာတဲ့ရေတူကြီးဟာကယူရန်တဝိုင်ဝင်ရောက်လာတာမျိုးတွေမကတော့ပဲမြေအောက်ရေစီးကြောင်းတွေထဲအထိရောက်ရှိလာတာရှိတယ်လို့ဟာဝါယီတက္ကသိုလ်သုတေသီတွေကပြောပါတယ်။ပင်လယ်ရေမြင့်တက်မှုနဲ့ကုန်းတွင်းပိုင်းကအရေးကြီးရေရှမ်းမှုဆက်ဆက်ပုံအကြောင်းသုတေသနပြုနေကြတဲ့ကန်ယိုရန်ဘူမိဗေဒနဲ့ဇလဗေဒပညာရှင်ရှယ်လီဟာဘယ်ကအခုလိုရှင်းပြပါတယ
်။ Inland sources of flooding that are generated by sea level rise.
မြေအောက်ရှိတွေဘလို့တက်လာတယ်လဲဆိုတာဒီကမ္ဘာလုံးအတိုင်းအတာနဲ့ကျမတို့လေ့လာထားပါတယ်။အခြေခံအဆောက်အုံတွေပေါ်မြေအောက်ရေထုရဲ့တက်ရောက်မှုတွေစပြီးတွေ့ရပါတော့မယ်။မြေအောက်ရေတွေဟာသမုတ်တရားတွေနဲ့ဓာတ်ရိုက်ဆက်ဆက်နေတာပါ။ဒါကြောင့်ဒီရေအတက်အချက်နဲ့ပင်လယ်ရေမြင့်နေပြင်အနိုင်အမြင့်စတဲ့အချက်တွေကမြေအောက်ရေထုအပေါ်မှာလွှမ်းမိုးမှုရှိပါတယ်။ပင်လယ်ရေတွေမြင့်တက်လာတဲ့အခါမြေနိမ့်ပိုင်းဘက်ကိုစီးဝင်လာပါတယ်။အဲ့ဒီအခါရေကြီးရေရှမ်းတာမျိုးဖြစ်ပါတယ်ဒီအဖြစ်မျိုးကဟာဝိုင်မှာရောတကမ္ဘာလုံးမှာပါကြုံရတဲ့ပြဿနာပါ
မြေနိမ့်ပိုင်းကန်ယိုရန်တစ်လျှောက်ကမြို့ပြတွေမှာအလားတူပြဿနာတွေနဲ့ရင်ဆိုင်ရလိုက်မယ်လို့လည်းပြောပါတယ်နယူးယောက်ဘော့စတန်ဆန်ဖရန်စစ္စကိုမာမီရိုလိုမြို့တွေအပါအဝင်မြေနိမ့်ပိုင်းမှာတည်ဆောက်ထားတဲ့ကမ္ဘာအရရက်ကမြို့ပေါင်း1500လောက်ကိုသူတေတီတွေကလေ့လာခဲ့တာမှာတော့မြေအောက်ရေမြင့်တက်မှုကြောင့်ဖြစ်လာတဲ့အကျိုးဆက်အမျိုးမျိုးရှိနေတာကိုတွေ့ရှိခဲ့တာပါ1900ပြည့်လိုနှစ်တွေမှာကန်ယိုရန်အနီးတစ်ဝိုက်နဲ့စိတ်မြေဒေသတွေကိုမြေဖို့ပြီးလူနေရပ်ကွက်တွေကိုအချိန်အဟုန်နဲ့တိုးချဲ့တိဆောက်လာခဲ့ကြတော့ကပင်လယ်ရေမြင့်တက်မှုနဲ့အကျိုးဆက်ကိုထဲမတွက်ခဲ့ကြပါဘူး။မြေအောက်ကလျှက်စစ်ဝါယာကြိုးတွေ၊ရထားလိုင်းတွေ၊မြေအောက်မှာဖောက်လုပ်ထားတဲ့လိုင်ကောင်းတွေစတဲ့အခြေခံအဆောက်အုံတွေဟာလည်းရေကြီးရေရှမ်းလာတာနဲ့တစ်ဆက်တည်းဖြစ်လာမဲ့အကျိုးဆက်ကိုထည့်သွင်းပြီးတော့ဆောက်လုပ်ထားတာမဟုတ်ဘူးလို့သူတေတီတွေကထောက်ပြပါတယ
် Back in the early 1900s we like to do things like land reclamation projects where you know wetland features coastal areas were filled in so that development
ဆောင်းတွေဆောက်ဖို့ပုံစံချရေးဆွဲတဲ့အခါမှာမြောက်ရေတွေမြင့်တက်မှုကိုထည့်မတွက်ခဲ့ကြပါဘူးဒါကြောင့်ဘေးနီးယားမှာရေတွေတက်လာမလဲဆိုတာနဲ့သူ့ရဲ့အကျိုးသက်ရောက်မှုကိုကျမတို့စောင့်ကြည့်ရပါလိမ့်မယ်နောက်တစ်ခုကတော့မြောက်ရေတွေတက်လာတာနဲ့ရေထဲစားတတ်ပါဝင်မှုနှုံးကိုစောင့်ကြည့်ရမှာပါမြောက်ရေတွေထဲစားတတ်ပါဝင်မှုနှုံးမြင့်တက်လာမှာဖြစ်ပါတယ
်လက်တလုံးမှာပဲမြောက်ကအဲ့ဒီလိုအခြေခံအဆောက်အုံတွေဘေးကမြေသားဓူတွေဆိုးထိုင်းလာတာမြောက်ကပိုက်လိုင်းတွေကွဲအပ်လာတာလန်တရားတွေယိုယွင်းပျက်စီးလာတာကိုစပြီးတွေ့မြင်ရပြီလို့သုတေသီတွေကသတိပေးပါတယ်
Climate change is causing sea level to riseHere locally, we've recorded about half a foot of sea level rise since tide records.
ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ပင်လယ်ရေမြင့်နေပြင်မြင့်တက်လာပါတယ်။ပထမကမ္ဘာစစ်မဖြစ်ခင်ကစပြီးကောက်ယူလာခဲ့တဲ့ဒီအတက်အကျံမှတ်တမ်းတွေအရလက်ရှိပင်လယ်ရေမြင့်နေပြင်က6လက်မလောက်မြင့်တက်လာတာကိုတွေ့ရပါတယ်။
မေလာစနစ်နဲ့ရေရင်းရေကန်တွေကလည်းရှန်တက်လာတဲ့ရေတွေမြေကြီးထဲကိုစိတ်ဝင်ပြီးတော့မြေအောက်ရေထဲရောက်သွားတဲ့အခါမြေအောက်ရေတူတွေညဉ့်ညမ်းစေပါတယ်။မုန်တိုင်းကြောင့်ရေကြီးလာရင်လည်းအဲ့ဒီရေတွေညဉ့်ညမ်းကုန်ပါတယ်။တခါအဲ့ဒီလိုညဉ့်ညမ်းသွားတဲ့ရေတွေကလူကျန်းမာရေးအတွက်အလွန်အနည်းများတယ်လို့လည်းသူတေတီဟာဘယ်ကပြောပါတယ်။ကန်ယိုရန်ယူပဗေဒမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုအကြောင်းသူတေသနပြုနေတဲ့ညူးချာစီပြည်နယ်စတီဗန်နီပညာတက္ကသိုလ်သမုတ်တရားအင်ဂျင်နီယာဌာနကတွဲဖက်ပေါမောက်ခဖီလစ်အော်တန်ကလီရူတဲ့ဖန်လိုအိမ်တန်းကိုရီပိုးပြီးတော့တိတ်သေးလာတာကြောင့်ကဘာကြီးစံချိန်တင်အပူတွေတိုးလာနေတယ်လို့ပြောပါတယ် အခုလောက်ထိအပူချိန်တွေဆက်တိုက်မြင့်တက်လာတဲ့အတွက်ရေခဲအရေးပြောမှုတွေလည်းပိုးပြီးတော့မြန်ဆန်လာလိုက်မယ်လို့လည်းပြောပါတယ
် Happening increasingly now is that Antarctic ice sheet and other ice sheets around the world Greenland especially these large
ice sheets တိုက်ကရေခဲလွှာတွေရောကမ္ဘာတခြားနေရာတွေကရေခဲလွှာတွေရောအထူးသဖြင့် Greenland ကကြီးမားတဲ့ရေခဲလွှာတွေပါအရေးပြောမှုနှုတ်ကသိပြီးမြန်ဆန်လာနေပါတယ်ဒါမဲ့ဆက်စုတစ်တွေတွင်ဘလောက်ထိမြန်လာမလဲဆိုတာကလည်းခံမရခက်ပါတယ်ဒါမဲ့အနည်း50 80ထက်အနည်း30အတွင်းပင်လယ်ရင်မြတ်တစ်ပြင်ဘလောက်တက်လာမလဲဆိုတာတော့ပဲကျွန်တော်တို့ခံမလို့ရပါတယ
်ဥဒုရာသီပြောင်းလဲပြီးတော့ကဘာကြီးပုံမပူနွေးလာတဲ့အတွက်ရေခဲတွေဘလောက်အချိန်နဲ့အရေးပြောလာမလဲဆိုတာနဲ့ပင်လယ်ရေဒုဘလောက်ထိမြင့်တက်လာမလဲဆိုတာတော့ခံမမှုခက်တယ်လို့လည်းသူကတစ်ဆက်တည်းပြောပါတယ်ပင်လယ်ရေမြင့်တက်မှုကနိုင်ငံပေါင်းစုံကိုတည်အောင်မှဖြစ်တာကြောင့်တဘာဝဘေးအန္တရာယ်ဆိုင်ရာဒုက္ခသည်တွေအများအပြားတွေ့လာရလိမ့်မယ်လို့လည်းသုတေတီအော်သွန်ကခန့်မှန်းပါတယ်။လန်တရာတွေ၊မြေအောက်ရထားလိုင်းတွေ၊ရှစ်ပိုက်လိုင်းတွေ၊ရေနံနဲ့တဘာဝဓာတ်ငွေ့တွင်းနေအပြင်ရေဆိုးတန့်စင်စက်ရုံတွေရာမှာပဲအမိုက်ကျင်းကြီးတွေစတဲ့အခြေခံအဆောက်အုံတွေလည်းပင်လယ်ရေမြင့်တက်မှုကြောင့်ထိခိုက်ပျက်စီးမဲ့အလားအလာတွေတွေ့မြင်နေရပါပြီ။ဒါကြောင့်လဲကမ္ဘာအပူချိန်မြင့်တက်စေတဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချပြီးတော့ဥဒုရာသီပြောင်းလဲမှုဝိုင်းဝန်းထိန်းချုပ်ကြဖို့ကုလသမဂ္ဂအပါအဝင်ဥဒုရာသီဆိုင်ရာအဖွဲ့အစည်းတွေကအင်တိုက်အားတိုက်တိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်။ကျမနင်္ဂလာပါ
南老ပုံမဲ့တင်ဆက်ပေးနေတဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်စနေညနဲ့တနင်္ဂနွေမနက်ခင်းရေဒီယိုအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်အလှည့်ပေးပါဦးမယ်။လူမျိုးအသားရောင်ကိုအခြေခံတဲ့ခွဲခြားဆက်ဆံမှုတွေကဘာမှာဒီကနေ့အထိလဲရှိနေဆဲဖြစ်ပါတယ်။ဘယ်နိုင်ငံတွေမှာခွဲခြားဆက်ဆံမှုအဆိုးဝါးဆုံးလဲဆိုတာကိုတော့မညွညွလင်ကဒီဒီဘက်သတင်းတွေကတူတာမှာတင်ဆက်ထားပါတယ်ရှင်။
လူမျိုးအသားအရောင်မတူညီတဲ့သူတွေရဲ့အများစုနေထိုင်ကြတဲ့နိုင်ငံတွေမှာလူသားချင်းတူပေမဲ့လူမျိုးရေးခွဲခြားမှုတွေကအခုချိန်ထိအများကြီးရှိနေတာပါလူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအများရန်ဖြစ်နေတဲ့စစ်ပွဲတစ်ရပ်ပဲလို့လေ့လာသူတွေကပြောဆိုကြပါတယ်ဒါကြောင့်လဲတမိုင်းကြောင်စင်ဆက်လူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့မာတင်လူသားကင်းကတော့သူရဲ့ထင်ရှားလာတဲ့ I have a dream မိကွန်းထဲမှာတနည်းကြရင်ကျွန်တော်ရဲ့သားသမီးငယ်လေး၄ယောက်နေထိုင်ရမယ့်နေရာဟာသူတို့ရဲ့အသားရောင်ချောင်းတရားစီရင်ခံရတာမျိုးမဟုတ်ဘဲသူတို့ရဲ့အကျင့်စရိုက်ကြောင့်သာတရားစီရင်ခံရတဲ့နိုင်ငံဖြစ်ပါစေဆိုတဲ့အိမ်မဲ့ကျွန်တော်မှရှိတယ်လို့ပြောဆိုခဲ့တာပါဒါကြောင့်ကမ္ဘာနိုင်ငံတိုင်းလူလူမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုဆိုတာတွေကအနည်းနဲ့အများစုသလိုဒီနေ့အထိတွေ့ကြုံနေကြရတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။လူမျိုးနဲ့အသားအရောင်ခွဲခြားမှုကလူမှုပတ်ဝန်းကျင်ဖွံ့ဖြိုးမှုအတွေ့လိုအပ်တဲ့အဓိကအကြောင်းအရာထဲမှာလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့1960ခုနှစ်ကတောင်အာဖရိကရှာပီဗယ်မှာဖြစ်ပွားခဲ့တဲ့အသားရောင်ခွဲခြားတဲ့ဥပဒေတရအပေါ်မကျေနပ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ကဘာကျော်အဖြစ်ပြက်ပေါ်အခြေခံပြီးကမ္ဘာကုလသမဂ္ဂကကဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်ဖို့ကြိုးပမ်းမှုတရအနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်နှစ်စဉ်မတ်လ21ရက်နေ့ကိုလည်းသတ်မှတ်ခဲ့ရပါတယ်လူသားတွေကြားမှာအခုလိုခွဲခြားမှုတွေရှိနေစေပဲဆိုတာကိုသတိပြုမိကြဖို့ဒီလိုခွဲခြားမှုတွေလုံးဝပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရေးယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းနဲ့အများဆိုသလိုရှိနေစေပဲဖြစ်ပါတယ်။2023ခုနှစ်ပြီးခဲ့တဲ့နှစ်ကပဲလူမျိုးအသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာသုတေသနပြုစစ်တမ်းကို US News ကဖော်ပြခဲ့ပါတယ်။ဒီစစ်တမ်းကနိုင်ငံပေါင်း88နိုင်ငံကလူပေါင်း 18,000 ကျော်ကိုမတူညီတဲ့မိခွန်းအကြောင်းအရာပေါင်း83ခုကိုထုတ်ပြီးမေးမြန်းထားတာဖြစ်ပါတယ်။ အခုလိုနိုင်ငံပေါင်း88နိုင်ငံကိုစစ်တမ်းယူတဲ့အခါလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးထိတ်ဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီလိုလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံး10နိုင်ငံကိုကြည့်မယ်ဆိုရင်အဆင့်တင်နေရာမှာရှိနေတာကဆာဗီးယားနိုင်ငံဖြစ်ပါတယ်။ဆာဗီးယားမှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေဟာတခြားတိုင်းပြည်တွေကထည့်ပို့ပြီးခွဲခြားဆက်ဆံမှုတွေခံနေရပြီးတော့အထူးသဖြင့်အလုပ်လုပ်ကင်ခွင့်တွေမရဘူးလို့ American ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခွဲခြားမှုအများဆုံးအဆင့်နှစ်နေရာမှာရှိနေတာကတော့ကာတာနိုင်ငံမှာအဆင့်3ကတော့ Saudi Arabia ဖြစ်ပါတယ်။ကာတာနဲ့ Saudi Arabia နိုင်ငံတွေကအာဖရိကနဲ့အာရှကလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေအပေါ်ခွဲခြားဆက်ဆံမှုတွေကြီးမားတယ်လို့ Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာကဖော်ပြထားတာပါ။အဲဒီနောက်အဆင့်4ကအီရန်အဆင့်5ကအစ္စရေးဖြစ်ပြီးအဆင့်6နေရာမှာတော့မြန်မာနိုင်ငံရှိနေတာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာမွတ်စလင်လူမျိုးစုတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးဆိုးဝါးလာတယ်လို့လဲ US Institute of Peace ထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံပြည်ရင်တော်အဆင့်9မှာ UAE, 10မှာ Russia, 9မှာ El Salvador နဲ့အဆင့်10မှာတော့သီရိလင်္ကာနိုင်ငံတို့ဖြစ်ကြပါတယ်။သားရောင်တဲ့လူမျိုးခွဲခြားမှုကြောင့်ပြဿနာတွေမကြာခဏဖြစ်တတ်တဲ့ American ပြည်ထောင်စုကခွဲခြားမှုကြီးမားတဲ့ထိတ်တန်းဆယ်နိုင်ငံစီးရင်ထဲမှာမပါပဲမဲ့အဆင့်15နေရာမှာရှိနေတာပါ။ကမ္ဘာမှာလူမျိုးနဲ့အသားရောင်ခွဲခြားမှုအနည်းဆုံးနိုင်ငံတွေကတော့ New Zealand, Canada, Netherlands, Sweden နဲ့ Norway နိုင်ငံတွေပဲဖြစ်ပါရဲ့ရှင
်။သတင်းတွေကတူတာမညညိုလင်းတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်တဲ့ view ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်ပါနားဆင်လို့ရပါတယ်ဒီ YouTube နဲ့ Facebook မှာတော့ VOA ရဲ့ radio အစီအစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်VOA ရဲ့ဒီစနေညအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုတော့ဒီသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းတက်လက်ပြောပြပေးပါဦးမယ်ရှင
်။မြန်မာဒီမိုကရေစီအရေးကိုအားပေးဖို့အမေရိကန်ပြည်ထောင်စုပြတ်ထန်းထားတဲ့ Burma at ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်တယ်လို့စစ်ကောင်စီကဆွဆွလိုက်ပါတယ်။ပြည်တွင်သတင်းဌာနတစ်ခုနဲ့သီးသန့်မင်းများကတစ်ခုမှစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးအတိုင်ပင်ခံ Derek Chauvin နဲ့ K3C တိုင်းရင်းသားအဖွဲ့၃ဘွဲ့နဲ့အပတိုင်းရင်းသားအဖွဲ့၄ဘွဲ့နဲ့တွေ့ဆုံခဲ့ပြီး K3C နဲ့ပြည်တွင်းကာကွယ်ရေးလက်နက်ကိုင် PDF ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG အဖွဲ့တွေပူးပေါင်းနိုင်ဖို့လှုံ့ဆော်ခဲ့တယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆွဆွပြောကြားခဲ့ပါတယ် K3C ဆိုတာကတော့စစ်တပ်ကိုတိုက်ခိုက်နေတဲ့ကချင်လူမျိုးရေးတပ် KIA ကရင်အမျိုးသားအစည်းအရုံး KNU ကရင်အမျိုးသားတွတ်တက်ရေးပါတီ KMPP နဲ့ချင်းအမျိုးသားတပ် CNF တို့ဖြစ်ကြပါရခင်ဗျာသူတို့ဘက်ကတင်ပြထားတဲ့ပြစ်ခတ်ရဆေးရဆိုင်အဆိုပြုချက်နဲ့ပတ်သက်လို့အစ္စရေးရဲ့တရားဝင်တုံ့ပြန်မှုကိုဒီကနေ့ April 28ရက်နေ့မှာလက်ခံရရှိကြောင်းဟာမတ်စ်ဖွဲ့ကပြောကြားလိုက်ပြီးသူတို့ဘက်ကဒီကိစ္စကိုအကြောင်းမပြန်ခင်လစ်လာတုံ့တက်မှုတွေလှုံ့ဆော်သွားမယ်လို့ဂါဇာဒေသဆိုင်ရာဟာမတ်စ်ဖွဲ့ဒုတိယအကြီးအကဲကပြောကြားလိုက်ပါတယ်ရုရှားတို့ရဲ့ရင်နံချက်ဆက်ယုံနေတဲ့လေရင်ခွင်းတွေကိုမနစ်ဧပြီလ26ရက်နေ့ညကဒရုန်းယာဉ်တွေနဲ့ကြီးမားတဲ့တိုက်ခိုက်မှုတွေလွတ်ဆောင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ Krasnodar ဒေသတောင်ပိုင်းမှာရှိနေတဲ့အရေးပါတဲ့နည်းပညာဘိုင်းနဲ့ဆိုင်တဲ့အဆောက်အုံတွေနဲ့ရင်နံချက်ဆက်ယုံတွေကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ယူကရိန်းတို့ပစ်လိုက်တဲ့အထက်ကဒရုန်းယာဉ်60ကျော်ကိုရုရှားတို့ကပစ်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။
ထရင်ချင်းချုပ်ကိုကိုဆောင်ဝင်းလိုင်ကပြပြပေးခဲ့တာပါရှင်။ဧပြီလ28ရက်စနေညရေဒီယိုအစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့ဒီနေ့ညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ပါ။စပိန်ဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့တီယန်ဝမ်တို့ဖြစ်ကြပါရရှင်။ VOA American တန်ရဲ့ဒီစနေညရေဒီယိုအစီအစဉ်လေးကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးဘေးရန်ရဲ့အသွေးကနေကင်းရှင်းကြပါစေ။ကျမကတော့ခင်ဗျူထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံပါဦးမယ်ရှင်။